Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမစုမမရှင်
မင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါတရုတ်နိုင်ငံဟာဘယ်တော့မှအထီးကျန်မဟုတ်ခဲ့သလိုဘယ်တော့မှလည်းအထီးကျန်မဖြစ်ဘူးလို့တရုတ်စစ်တပ်ရဲ့အကြီးတန်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်အီရန်နိုင်ငံဟာအစိုးရကအကြမ်းဖက်မှုကိုအားပေးတဲ့ကမ္ဘာဥဆောင်နိုင်ငံဖြစ်တယ်လို့အမေရိကန်ရဲ့ပြောဆိုချက်ကိုပယ်ချလိုက်ပါတယ်ဒီလိုသတင်းနေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာမြန်မာနိုင်ငံမှာရောတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုတားဆီးဖို့ဆိုရင်နိုင်ငံတွင်းမှာတရားဥပဒေစိုးမိုးမှုရှိအောင်အဓိကထားဆောင်ရွက်သင့်ပါတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုလိုက်တဲ့သတင်းမှာတော့
ပတ်ဝန်းကျင်စောင့်ကြည့်ထိန်းသိမ်းရေးဒါကော်မတီတွေပြည်သူ့ကော်မတီတွေကိုဖွဲ့စည်းပြီးတော့ဆောင်ရွက်မှသာလေဒီနေ့ပတ်ဝန်းကျင်နေ့ဆောင်ပုံးနဲ့အညီဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့ဒါအကြံပြုပြောကြားလို့
ဒေါက်တာဝင်းမျိုးသူပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်မြမထွက်ကုန်တွေအတွက်နိုင်ငံတကာဈေးကွက်ကိုကြဲကြဲပြန့်ပြန့်ချက်ထွင်နိုင်အောင်စူးစမ်းနေပါတယ်ဆိုတော့စီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးဒေါက်တာတန်းမြင့်နဲ့တွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းနဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးမှာပါရှင
်တောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်နိုင်ငံအနေနဲ့စစ်ရေးအရာစိန်ခေါ်မှုတွေဆက်လုပ်နေမယ်ဆိုရင်ကိုယ့်ဘာသာအထူးကြံဖြစ်အောင်တတိုင်းခတ်တယ်လို့ဖြစ်သွားစေနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့စနေနေ့ကပြောဆိုချက်ကိုအကြီးတန်းတရုတ်စစ်တပ်အရာရှိတဦးကဒီကနေ့တနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်တရုတ်တို့ဟာအရင်တုန်းကလည်းအထီးမကျန်မှုအခုလည်းအထီးကျန်မဖြစ်သလိုအနာဂတ်မှာလည်းအထီးကျန်ဖြစ်မှာမဟုတ်ဘူးလို့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ရဲ့ရေးထပ်ဗိုလ်ချုပ်ကြီးစွန်းချန်ကောင်းကတုံ့ပြန်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာရဲ့ပြောကြားချက်ဟာတရုတ်တို့ကိုအရှိုက်ထိသွားစေတယ်လို့ Australian National University အမျိုးသားလုံခြုံရေးကောလိပ်ရဲ့အကြီးအကဲပါမောက်ခ Rory Metcalf ကပြောပါတယ်။ရတဘူကြုတ်ကြီးဆုံးကတရုတ်တို့ဟာအထီးကျန်ဖြစ်မနေဘူးလို့ခုခံပြောဆိုခဲ့ပေမဲ့တကယ်တမ်းဆိုရင်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတကာကိုယ်စားလှယ်တွေကတရုတ်ရဲ့လုံခြုံရေးဆိုင်ရာအပြုအမူတွေအပေါ်စိုးရိမ်မကင်းမေးခွန်းထုတ်ခဲ့ကြတာကိုကြည့်ရင်တရုတ်ပြောဆိုချက်နဲ့အတော်လေးကွဲလွဲနေတာကိုတွေ့ရတယ်လို့လည်းပါမောက်ခမက်ကာဖ်ကပြောပါတယ်တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ဗဟိုစစ်ကော်မရှင်ဌာနချုပ်ရဲ့ဒုတိယအကြီးအကဲရတဘူကြုတ်ကြီးဆုံးကဒေတာရင်းရေပြင်နယ်နိမိတ်ဆိုင်ရာတင်းမာမှုတွေအတွက်အမေရိကန်ပြည်ထောင်စုအပေါ်အပြစ်ပုံချဖို့လဲစူးစမ်းခဲ့ပါတယ်။အမေရိကန်စစ်တပ်ရဲ့လွတ်လပ်စွာရေးချောင်းတော်လာခြင်းဆိုင်ရာလုံထုံးလုံးဤကိုကျင့်သုံးဆောင်ရွက်ချက်တွေနောက်တရုတ်နိုင်ငံနဲ့ပိုင်းနက်ဆိုင်ရာအငင်းပွားနေတဲ့ဒေတာရင်းကနိုင်ငံတွေကိုအမေရိကန်ဆိုရကထောက်ခံနေတာတွေကိုဝေဖန်ပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်တရုတ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုရည်ရွယ်တဲ့အဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့ဦးတည်ဆောင်ရွက်နေချိန်မှာတရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ရဲ့ရေပြင်အစိတ်ပိုင်းတချို့ကိုလေကြောင်းကာကွယ်ရေးသတ်မှတ်ဆုံးအဖြစ်တစ်ဖက်သက်တတ်မှတ်ကြီးညာရာမျိုးမဟုတ်ဖို့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းလိုက်ပါတယ်။တောင်တရုတ်ပင်လယ်ရဲ့ရေပြင်စိတ်ပိုင်းတချို့ကိုလေကြောင်းကာကွယ်ရေးဆောင်အဖြစ်တတ်မှတ်တဲ့ကိစ္စကိုရန်လုံမှုနဲ့ဒေသတည်ငြိမ်မှုပြပြစေနိုင်တဲ့အပြုအမူဖြစ်ယူဆမှာဖြစ်တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာမွန်ဂိုလီးယားနိုင်ငံရေးဝန်ကြီးနဲ့တွေ့ဆုံပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးကယ်ရီကပြောတာဖြစ်ပါတယ်။လေကြောင်းကာကွယ်ရေးတတ်မှတ်ဆုံးတစ်ခုတတ်မှတ်ဖို့အတွက်ဒီဆောင်ထဲကိုဝင်လာတဲ့ရတားလေရင်အပါအဝင်လေရင်အားလုံးကိုလေရင်ပြန်သန်းမှုဆိုင်ရာလမ်းကြောင်းအတွက်တရုတ်တာဝန်ရှိသူတွေစီမှာမှတ်ပုံတင်မှုလိုအပ်မှာဖြစ်တဲ့အတွက်ပြီးခဲ့တဲ့နှစ်နှစ်က EDIC ဇုံတစ်ဖက်သက်သတ်မှတ်ကြေညာခဲ့တဲ့တရုတ်နိုင်ငံရဲ့လုပ်ရက်ကိုအမေရိကန်ကအကြီးအကျယ်စိုးရိမ်ပူပန်မှုဖြစ်ခဲ့ပါလိမ့်ရှင်
အီရန်နိုင်ငံဟာအစိုးရကနေအကြမ်းဖက်မှုကိုအားပေးတဲ့ကမ္ဘာဥဆောင်နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာမှာသတ်မှတ်ဖော်ပြလိုက်တာကိုအရင်နှစ်တွေကအတိုင်းပဲအီရန်နိုင်ငံကရှုတ်ချလိုက်ပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရတဦးကတော့အမေရိကန်တို့ရဲ့မဟာမိတ်ဆော်ဒီအာရေဗျနိုင်ငံကသာအကြမ်းဖက်လှုပ်ရှားမှုတွေကိုငွေကြေးထောက်ပံ့ပေးနေတဲ့တကယ့်ဥဆောင်နိုင်ငံဖြစ်တယ်လို့ပြစ်တင်ပြောဆိုလိုက်ပြီးဆော်ဒီအာရေဗျနဲ့တခြားမဟာမိတ်တွေကနိုင်ငံရေးအရာရောငွေကြေးအရာပါထောက်ပံ့ပေးနေတာတွေကိုတော့အမေရိကန်အစိုးရကမျက်ကွယ်ပြုထားတယ်လို့လည်းပြောဆိုသွားပါတယ် ဒေတာရင်းကအမေရိကန်ရဲ့မဟာမိတ်တွေကအစ္စလာမ်ရဲ့အစိုးရ IS အဖွဲ့ Daesh တွေနဲ့တခြားအကြမ်းဖက်အဖွဲ့တွေကိုနှီးမျိုးစုံနဲ့ထောက်ပံ့ပေးနေတဲ့အချိန်မှာအစ္စလာမ်သမ္မတအီရန်နိုင်ငံကတော့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်ဝါဒီတိုက်ဖျက်ရေးကိုထိတ်တန့်ကဆောင်ရွက်နေတာလို့ဟူစိန်ဂျဘာအန်ဆာရီရဲ့ပြောဆိုချက်ကိုအီရန်နိုင်ငံပိုင်ရုံးမြင့်တကြားကထုတ်လွှင့်သွားပါတယ်အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်နေကြအစည်းအခမ်းအစားကိုပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်လိုက်တာဖြစ်ပြီးဒီအစည်းအခမ်းအစားထဲမှာတော့အီရန်တို့ဟာပြီးခဲ့တဲ့နှစ်အတွင်းဂါဇာကပါလက်စတိုင်းစစ်သွေးကြတွေကိုအထောက်ပံ့နေတိုးမြှင့်ပေးခဲ့ပြီးဆီးရီးယားသမ္မတဘာရှားအယ်အာဆတ်အစိုးရကိုအားဖြည့်နေတဲ့ဟစ်ဘိုလာတိုက်ခိုက်ရေးသမားတွေကိုထောက်ပံ့ခဲ့တယ်လို့ဖော်ပြထားပါတယ
်ဆီးရီးယားနဲ့အင်းနီးချင်းနိုင်ငံတွေမှာတိုက်ခိုက်နေတဲ့အစ္စလာမစ်အစိုးရ IS အဖွဲ့ကကာလဖိတ်အစ္စလာမစ်နိုင်ငံရဲ့မြို့တော်လို့သတ်မှတ်ထားတဲ့မြို့တရှိတဲ့ရက်ကာခရိုင်နဲ့ကိုဆီးရီးယားအစိုးရစစ်တပ်ကဆက်ဝင်ရောက်နေပြီးမနေ့စနေနေ့ကစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်။ရုရှားရဲ့ဘက်ကလေကြောင်းတိုက်ခိုက်ရေးအကူအညီတွေနဲ့အတူဆီးရီးယားအစိုးရတပ်ဖွဲ့တွေရက်ကာခရိုင်ရဲ့အုပ်ချုပ်ရေးနယ်နိမိတ်ကိုရောက်နေပြီလို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ရက်ကန်နဲ့အနောက်တောင်ပိုင်းခရိုင်ဟာမာကိုဆက်သွယ်ထားတဲ့လမ်းမကြီးတစ်လျှောက်ဆီးရီးယားတပ်ဖွဲ့တွေနဲ့အစ္စလာမစ်အစိုးရ IS အဖွဲ့ကတိုက်ခိုက်ရေးသမားတွေတိုက်ပွဲတွေဖြစ်နေကြတယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအီမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့ဇနီးတို့မြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့မြန်မာဆိုရကထုတ်ပြန်ပါတယ်။သမ္မတဦးထင်ကျော်တို့ဇနီးမောင်နှံရဲ့ဖိတ်ကြားချက်နဲ့ဒီလအတွင်းလာရောက်မှာဖြစ်ပါတယ်။နှစ်နိုင်ငံကြားလူစွမ်းအားရင်းမြစ်ဖွံ့ဖြိုးရေးကျွမ်းကျင်မှုမြင့်တင်ရေးကဏ္ဍမှာပိုပြီးပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်းမြန်မာဆိုရကပြောဆိုထားပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းရဲ့ဇွန်လတဲ့မြန်မာနိုင်ငံကိုသွားမဲ့ခီးစဉ်အတွင်းစင်ကာပူမြန်မာအသက်မွေးဝမ်းကြောင်းတင်နန်းကြောင်းတစ်ခုကိုတရားဝင်ဖွင့်လှစ်သားဖို့ရှိတယ်လို့ပြီးခဲ့တဲ့လကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာခရစ်နန်ကပြောဆိုခဲ့တယ်လို့လည်းစင်ကာပူ Channel News Asia သတင်းကဖော်ပြခဲ့တာဖြစ်ပါတယ်စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတိမ့်နေချင်နေထိုင်လို့လုပ်ကင်နေတာဖြစ်တယ်လို့မြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတွေမှာလည်းအရေးပါတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံခြားနှစ်နိုင်ငံတန်တမာဆက်ဆံရေးကပြီးခဲ့တဲ့လတုန်းကပဲနှစ်ပေါင်း50ပြည့်ခဲ့ပြီလည်းဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာအစီအမံရေးရာရှိကြီးတယောက်ရဲ့ဇနီးကိုအစ္စလာမ်စစ်သွေးကြွားလို့တန်လျာရှိသူတွေကတပ်ဖြတ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံစိတ်ကဲမြို့စစ်တကောင်းမြို့မှာတနင်္ဂနွေနေ့အစောပိုင်းကတားဖြစ်သူကိုကြောင်းကားစီးပုံမှတ်တိုင်လိုက်ပို့ခဲ့ပြီးတဲ့နောက်မှာမတ်မူဒါအက်တာကိုမော်တော်ဆိုင်ကယ်စီးလာတဲ့လူ၃ယောက်ကနောက်ကျောကိုဓာတ်နဲ့ထိုးတနက်နေ့ပါပြစ်ပြီးတော့လုကြံတပ်ဖြတ်ခဲ့တာဖြစ်ပါတယ်မာမူဒါအက်တာဟာဒါကာမြို့တော်ရဲတပ်ဖွဲ့မှရဲမှူးကြီးဖြစ်နေမကြသေးခင်ကရာထူးတိုးခဲ့တဲ့ဘာဘူးအက်တာရဲ့ဇနီးဖြစ်ပြီးတော့ဘာဘူးအက်တာဟာဘင်္ဂလားဒေ့ရှ်မှာဖြစ်ခဲ့တဲ့တကြွလှူရှားသူတွေစာရေးဆရာတွေဘလော့ဂါတွေကိုပြစ်မှတ်ထားရဲဆက်ဆက်တပ်ဖြတ်ခဲ့မှုတွေကိုဥဆောင်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရာထူးတိုးခဲ့တာဖြစ်ပါတယ်အစ္စလာမ်အစိုးရအဖွဲ့နဲ့အခိုင်ရအဖွဲ့တွေကတိုက်ခိုက်မှုတချို့ကိုသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြည်ပအကြမ်းဖက်အုပ်စုတွေအကြမ်းဖက်မှုကျူးလွန်မှုစီစဉ်နေရမျိုးမရှိဘူးလို့အစိုးရတာဝန်ရှိသူတွေကအတင်းကျပ်ညှဉ်းဆန်နေစေဖြစ်ပါတယ
်မွတ်စလင်တို့ရဲ့ရာမဒန်ဥပုသ်လကဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းဒါမှမဟုတ်တနင်္လာနေ့မှာစတင်မယ်လို့ခန့်မှန်းရပြီးကမ္ဘာတစ်လောကမွတ်စလင်တွေရာမဒန်ဥပုသ်လအတွက်ပြင်ဆင်နေကြပါတယ်ရာမဒန်ဥပုသ်လမှာတော့ဘာသာဝင်တို့အနေနဲ့နေ့ပိုင်းချိန်တွေမှာရေတောင်မတောက်ရဘဲအစာအသောက်စားတာကိုရှောင်ကျဉ်ပြီးဝိပုရာနဲ့ကိုရန်ကျမ်းစာလေ့လာစီးပူတာတို့ကိုဆောင်ရွက်ပြီးဥပုသ်ဆောင်ကြတာဖြစ်ပါတယ်မကောင်းတဲ့အပြုအမူတွေနောက်ဆေးလေတောက်တာလိုမျိုးလိန်ဆက်ဆန္ဒလိုမျိုးဖျော်ဖြေမှုတွေကိုလည်းရှောင်ကျဉ်ကြရပါတယ်မတူညီတဲ့ဒလိထုံးစံတွေနေထိုင်ရာဒေသတွေပေါ်မှာလိုက်ပြီးရာမဒန်ဥပုသ်ဆောင်ရတဲ့ပုံစံတွေကလည်းမတူပါဘူး။နေပိုင်းချိန်တွေမှာအစာစားတာကိုရှောင်ကျဉ်ရတာကနွေရာသီကာလနေတာရှိတဲ့ဝင်ရိုးစွန်းဒေသတွေမှာနှီးမှနေထိုင်ကြသူတွေအတွက်တော့အတော်လေးခက်ခဲပါဗျ။နွေရာသီမှာနေမဝင်တဲ့ဒေသတွေဒါမှမဟုတ်လေရာမဒန်ဥပုသ်လကဆောင်ရသည်မှာကြောက်ရွံ့ခင်ရင်စောင်းတွင်နေမထွက်တဲ့ဒေသတွေမှာနေထိုင်ကြတဲ့မွတ်စလင်တွေအတွက် မက္ကာမြို့ကနေဝင်ချိန်နှွေထွက်ချိန်ကိုလိုက်နာအသုံးပြုခွင့်ကိုမွတ်စလင်ဘာသာရေးခေါင်းဆောင်တွေကလွန်ခဲ့တဲ့နှစ်အနည်းငယ်မှာကပဲဖတ်သွားစီရင်ထုံးမှာထည့်သွင်းထုတ်ပြန်ထားပါတယ
်။ဂျာမနီနိုင်ငံမှာသုံးရကြာကျင်းပဖို့စီစဉ်ထားတဲ့ Rock ဂီတပွဲတော်ကြီးကိုနောက်ဆုံးနေ့မှာပွဲစီစဉ်သူတွေကဖျက်သိမ်းလိုက်ရပါတယ်။ရော့ဂီတပရိသတ်82ယောက်မိုးချိုတိမန်တရားရခဲ့ပြီးတဲ့နောက်မိုးလေဝသကြိုတင်ခန့်မှန်းချက်အရနောက်ထပ်မိုးချိုပြစ်နိုင်တဲ့အခြေအနေတွေရှိသေးတဲ့အတွက်အခုလိုပွဲဖြတ်လိုက်တာဖြစ်ပါတယ်။စနေနေ့ကဆိုးဝါးရဲ့ရာသီအောက်မှာကားရီနဲ့ရွက်ဖြင့်တဲတွေထဲမှာခိုးလုံနေခဲ့ရတဲ့ပရိသတ် 92,000 ရဲ့လုံခြုံရေးအတွက်ပွဲကိုဖျက်သိမ်းလိုက်ရတာဖြစ်တယ်လို့ Rock M Ring ပွဲစီစဉ်သူတွေကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြလိုက်ပါတယ
်။နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးတင်ပြမှာကတော့ဒီကနေ့ကြားရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားမြန်မာနိုင်ငံတော်ဝန်ကျင်းပကြတဲ့အကြောင်းမှာမြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုကိုတားဆီးဖို့ဆိုရင်နိုင်ငံတွင်းမှာတရားဥပဒေစိုးမိုးမှုရှိအောင်အဓိကထားဆောင်ရွက်တဲ့လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်ဒီကနေ့ဇွန်လ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ရဲ့2016ခုနှစ်အတွက်အဓိကဆောင်မှုဖြစ်တဲ့တော်ရိုင်းတိရစ္ဆာန်နဲ့တဘာဝအပင်များတရားမဝင်ကုန်သွယ်မှုကိုတကမ္ဘာလုံးတိုင်းတာနဲ့ဆန့်ကျင်တိုက်ဖြတ်ဖို့ဖြစ်ပါတယ်အသေးစိတ်ဆက်ပြောပြပါမယ်ရှင်ဒီနေ့ဇွန်လ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ World Environmental Day ရဲ့ဆောင်မှုဖြစ်တဲ့ဒုကမ္ဘာမြေဂေဟစနစ်ထိန်းသိမ်းဖို့တော်ရိုင်းတိရစ္ဆာန်နဲ့တဘာဝအပင်များတရားမဝင်ကုန်သွယ်မှုကိုဆန့်ကျင်တိုက်ဖြတ်ဖို့ဆိုတဲ့တိုက်တွန်းချက်အတိုင်းတနိုင်ငံလုံးတိုင်းတာနဲ့ထိရောက်အောင်ဆောင်ရွက်နိုင်ဖို့ဆိုရင်မြန်မာနိုင်ငံတွင်းမှာတရားဥပဒေစိုးမိုးမှုရှိအောင်အရင်ဆုံးဦးစားပေးလှုပ်ဆောင်ရမှာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူဒေါက်တာဝင်းမျိုးသူကပြောသွားပါတယ
်အဓိကကတော့တရားဥပဒေစိုးမိုးရေးပေါ့လေဒါ NLD ကကြွေးကြော်ထားတဲ့အတိုင်းပဲပေါ့နော်တရားဥပဒေစိုးမိုးရေးကိုဆောင်ရွက်တဲ့နေရာမှာပတ်ဝန်းကျင်ထိန်းသိမ်းရေးမှာလည်းပြည်သူလူထုပါပူးပေါင်းပါဝင်ဆောင်ရွက်တဲ့စနစ်တစ်ခုကိုအမြန်ပေါ့နော်အကောင့်တွေပေါ်ဖို့လိုတယ်လို့ကျွန်တော်ကြင်ပါတယ်ဘာလို့တက်ဆိုင်ရာဌာနတွေနဲ့ပြည်သူတွေပါပူးပေါင်းပါဝင်နိုင်တဲ့ mechanism လေးတစ်ခုရှိမှဒီနေ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ဖို့ဖြစ်တယ်ပေါ့နော်တော်ရိုင်းတိရစ္ဆာန်တွေတရားမဝင်ရောင်းဝယ် program ဒါတွေကိုထိန်းချုပ်ဖို့ကိစ္စတွေတရားမဝင်တဲ့နော်ရောင်းဝယ်ရင်းတွေကိုကျွန်တော်တို့ဒါတားဆီးရတဲ့ကိစ္စတွေတတုတွင်ကိစ္စကြောင့်ပတ်ဝန်းကျင်ပျက်စီးယိုယွင်းတာတွေဒါတွေကိုဥပဒေပေါင်းတဲ့ရောက်လာအောင်သွတ်သွင်းနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ဒါတာဝန်ရှိတဲ့အဖွဲ့အစည်းတွေအုပ်ချုပ်ရေးပြည်သူတွေရဲ့အောက်ခြေအဆင့်မှာတင်မြို့နယ်အဆင့်မှာပဲဖြစ်ဖြစ်ခရိုင်အဆင့်မှာပဲဖြစ်ဖြစ်ပတ်ဝန်းကျင်စောင့်ကြည့်ထိန်းသိမ်းရေးကော်မတီတွေပြည်သူကော်မတီတွေကိုဖွဲ့စည်းပြီးတော့ဆောင်ရွက်မှတာလင်ဒီနေ့ပတ်ဝန်းကျင်နေ့ဆောင်ပုံးနဲ့အညီဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့ဒါအကြံပြုပြောကြလိုပါတယ
်လူတို့ကရွေးချယ်တင်မြှောက်လိုက်တဲ့ NLD အစိုးရအသစ်လက်ထက်မှာတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးနဲ့တစ်တော့နဲ့တယံဇာတတော်ရိုင်းတိရစ္ဆာန်ဘေးကင်းလုံခြုံအောင်ထိန်းသိမ်းကာကွယ်ရေးအတွက်ပြည်내နဲ့တိုင်းလိုက်ရဲလုံခြုံရေးတွေတစ်တော့ဦးစီးဌာနတွေနဲ့ပူးပေါင်းပြီးစီမံကိန်းတွေချမှတ်အကောင့်ထဲပေါ်နေပြီးရက်တရာစီမံကိန်းအတွင်းမှာကိုအရေးတကြီးဆောင်ရွက်ချက်အနေနဲ့ထည့်သွင်းဆောင်ရွက်နေပါတယ်လို့ဗကိုးတိုင်းအစိုးရရဲ့တယံဇာတတစ်တော့နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးဦးကျော်မင်းဆန်ကပြောပါတယ်
ကျွန်တော်တို့ဗကိုးတိုင်းဒေသကြီးကတော့ဒီရက်ဖတ်လူဖွဲ့စည်းတွေပါဝင်အောင်လည်းကျွန်တော်ကြိုးစားတယ်ဗျအဓိကတစ်တော့လေးကိုထိန်းဖို့ကျွန်တော်တို့အခုဒါပြန်ပြီးတော့စနစ်တကျလုပ်လာရှိအစီအမံကိန်းတွေကျွန်တော်ရေးထားတယ်ပေါ့အရင်တော့ဆိုရင်ဒီတစ်တော့ထိန်းဖို့ဆိုရင်တစ်တော့ရဲတွေစုံလုံးတော့မရှိဘူးကျွန်တော်တစ်တော့ရဲတွေထပ်ပြီးတော့တောင်းလာတာလည်းရှိတယ်တရားမဝင်တစ်ဖန်စီနေတယ်เนาะအရင်တော့ဆိုပုဂိုးတိုင်းမှာတစ်တော့ရဲရောက်20ပုဂိုးအခြေခံပြီးတော့ပဲရှိတယ်တစ်တော့ရဲတွေဆိုတော့တခင်ရောက်10ရောက်နဲ့နောက်ထပ်ရောက်30ကျွန်တော်ထပ်တောင်းလာတာလည်းရှိတယ်အဲတော့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ပေါ့เนาะအဲ့လိုမျိုးတွေကျွန်တော်အကူအညီတောင်းလာတာလည်းရှိတယ်ဆိုတော့အရင်တော့လွတ်ထားပြီးခဲ့တာဗျအခြေအနေတွေပြန်တုံ့တက်ရင်လေဘာလို့တစ်တော်တွေပြုံးပြီးလဲဆိုတော့တရားဥပဒေမစိုးမိုးလို့တစ်တော်တွေပြုံးပြီးခဲ့တာနောက်တစ်ပိုင်းကကျတော့ကျွန်တော်နိုင်ငံမှာဒီဆင်းရဲမွေးတည်မှုပြဿနာရှိတယ်တစ်ခုနေတဲ့လူတွေကျင်သူတို့ကပညာမတတ်ဘူးဆင်းရဲတယ်သူတို့ရဲ့ livelihood တွေကိုကျွန်တော်ကဒီပြန်လဲအခွင့်အရေးပို့ပေးဖို့ပေါ့နော
်မျိုးဆက်တစ်တည်းအနေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးတာဝန်သိစိတ်နဲ့ဆောင်ရွက်ကြစေလိုတဲ့အတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ကာကွယ်ရေးလှုပ်ရှားသူတွေကပြည်နယ်နဲ့တိုင်းနယ်မှာတစ်ပင်တွေလိုက်ဆိုင်နေကြပါတယ်ဒီလှုပ်ရှားမှုတွေတဲ့တနိုင်တစ်ပိုင်းလှုပ်ရှားနေသူတူဦးဖြစ်တဲ့ဦးနေမျိုးစင်ကလည်းသူ့တစ်ပင်ဆိုင်လှုပ်ရှားမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်လာလာနောင်သားတွေကျွန်တော်တို့လက်ထက်ဂျုံလာရတယ်လို့ဂျုံနေရတယ်လို့တဘာဝကြီးတွေတိုင်းဘလူဖြစ်လာမယ်မုံတိုင်းမြတ်ထန်လာမလားပူပင်းချောက်ပြတဲ့ပူတိုင်းမြတ်ရောက်လာမလားဆိုတော့တောကတွေထပ်မံမခံစားစေချင်တော့ဘူးတဘာဝကြီးကိုချင်းရင်တဘာဝကြီးကျွန်တော်တို့ပြန်ချင်းမှာပဲဆိုတော့ယူရှင်းတဲ့အမြင်နဲ့အဲဒါကြောင့်ကျွန်တော်အပင်ဆိုင်တိုးတဲ့လူဆောင်ချက်လေးတွေကိုခလေးလေးတွေကိုပေါ့သူတိုင်းအကြောင်းသားလေးတွေကိုကျွန်တော်ကြောင်းနေဆံမတွေကိုအုပ်စုကြီးအခွင့်အရေးတစ်စင်ကျွန်တော်က request လုပ်တော့တောင်းဆိုပါတယ်ဆံမတွေကိုယ်တိုင်းဒီအပင်လေးတွေကြောင်းရှိနေမှာလားလက်ခံပြီးပါပြေးဝေပြီးခလေးလေးတွေဆိုင်ချိုင်းမ
ာတယ
်ဒီကနေ့ကြာရောက်တဲ့ကဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားကိုမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းအသီးသီးမှာကျင်းပကြပြီးပဲခူးတိုင်းအတွင်းကကဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားကိုတော့ပဲခူးတိုင်းဝန်ကြီးချုပ်ကဦးဆောင်ပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးကျောင်းသားလူငယ်တွေဒေသခံပြည်သူတွေပါပါဝင်တဲ့တစ်ပင်ဆိုင်လှုပ်ရှားမှုတွေရှားပါတော်ရိုင်းတိရစ္ဆာန်ထိန်းသိမ်းကာကွယ်ရေးပညာပေးပြခန်းတွေနဲ့ပညာပေးလှုပ်ရှားမှုတွေကိုဆောင်ရွက်ခဲ့ပါတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးဝန်ကြီးဦးကျော်မင်းဆန်ကပြောပါတယ်
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအစီအစဉ်လေးနားဆင်နေရတာပါအခုတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံထဲကိုပြည်ပကုန်ပစ္စည်းတွေအလုံးအရင်းနဲ့ဝင်လာနေလို့ကုန်သွယ်ရေးမညီမျှမှုတွေနဲ့ဖြစ်နေတယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်တာတန်းမြင့်ကပြောဆိုလိုက်ပါတယ်ဒေါက်ခင်ဆိုးဝင်းကစီးပွားကုသဝန်ကြီးဒေါက်တာတန်းမြင့်ကိုမေးမြန်းထားတာမြန်မာဒီမိုကရေစီရေးရာအစီအစဉ်မှာနားဆင်ပါရှင်
မင်္ဂလာပါဆရာ
မင်္ဂလာပါကျေးဇူးပါတယ်ဗျာ
ဟုတ်ကဲ့ပါကျမတို့ VOA American တန်ကိုတွေ့ဆုံဝင်ငန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ပါတယ်ဗျာဟုတ်ပါတယ
်ဟုတ်ကဲ့ပါဆရာပထမဆုံးပြောချင်တာကတော့ Congratulations ပါဆရာကိုဒီစီးပွားကုသန်းဝင်ကြီးဌာနရဲ့ပြည်တော်စုဝင်ကြီးအဖြစ်နဲ့ခန့်အပ်ခြင်းခံရတဲ့အတွက်အများကြီးလက်ခံယူပါတယ် Congratulations ပါအ
များကြီးကျေးဇူးပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါအဲ့တော့ဆရာအနေနဲ့ပေါ့ဆရာအတွေ့အကြုံကျမပြန်ပြီးတော့ပြောပြရမယ်အတွေ့အကြုံပြန်ပြောပြရမယ်ဆိုတော့ဆရာဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီစီးရဲမွေးတည်မှုပပျောက်ရေးနေတယ်ဆရာပါဝင်ဆောင်ရွက်ခဲ့မှုတွေပြီးတော့ဆရာသုတေသနတွေလည်းလုပ်မှုတွေပေါ့နော်ဆိုတော့ဆရာရဲ့ဒီအတွေ့အကြုံကမြန်မာနိုင်ငံစီးရဲမွေးတည်မှုပပျောက်ရေးမှာလည်းအထောက်အကူဖြစ်လိမ့်မယ်လို့ကျမယူဆပါတယ်ရှင
်ဟုတ်ပါတယ်ခင်ဗျအဲစီးရဲမွေးတည်တိုက်ဖြစ်ရေးကတော့ဒါ cross hider ပေါ့လို့ဂန္ဓာပေါင်းစုံနဲ့ဝိညာဉ်ပေါင်းစုံနဲ့တက်ဆိုင်တာပေါ့လေကျွန်တော်အခုဒါဒီကုံသေးဒီမှာလုတ်တဲ့ခါကျဒါလည်း trade ကလည်းဒီစီးရဲမွေးတိုက်ဖြစ်ရေးမှာအဓိကကြတဲ့စိတ်ပိုင်းတစ်ရပ်ဖြစ်တော့ဒါလည်းဟိုအင်မတန်ထိရောက်တဲ့ဝန်ကြီးဌာနအဖြစ်ပါဝင်ဆောင်ရွက်မှာပေါ့ဆောင်ရွက်မှာပေါ့လေ
ဟုတ်ကဲ့ပါစီးပွားကုသန်းဝန်ကြီးဌာနအနေနဲ့ပေါ့နော်ကျွန်မနားလည်သလောက်ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့စီးပွားရေးရာကိစ္စတွေမှာထိတဲ့ဝန်ဝင်ဆောင်ရွက်ရမယ်ပြီးတော့ကုသန်းရောင်းဝယ်ရေးမှာလည်းနိုင်ငံတကာနဲ့ဆက်သွယ်ပူးပေါင်းဆောင်ရွက်တာတွေလည်းရှိမှာပေါ့နော်အဲ့တော့ဆရာဒီကုသန်းဒီစီးပွားကုသန်းဝန်ကြီးတယောက်အနေနဲ့ဖြစ်လာတယ်တာဝန်ယူရတော့မယ်ဆိုလို့ရှိရင်ဘာအုံများဦးစားပေးပြီးဆောင်ရွက်ချင်ပါလဲရှင
်ဦးစားပေးတာကျွန်တော်တို့သူ့မျိုးလို့ချစ်တာပဲတမျိုးတော့လောလောဆယ်တော့ကျွန်တော်ပြည်တွင်းဒါကုန်သည်ကုစားရောင်းဝယ်ပေါ့ဒီမှာယနေ့ဒီမှာကြုံတွေ့တဲ့ပြဿနာကထုတ်လုပ်သူကလည်းထူးထူးလေသမားပေါ့အသေးစားဆက်မှုလုပ်ငန်းများပါဗျာသူကထုတ်လုပ်ရှင်သူ့မှာတင့်တော်တဲ့ဈေးနှုန်းထူတော့ရမှာပေါ့လေတစ်ဖက်ကဒါဝေါ်တခါကျွန်တော်တို့က end point အနေနဲ့ကြည့်မယ်ဆိုရင်စားသုံးသူကလည်းတင့်တော်တဲ့ဈေးနှုန်းပေးရမှာလေပို့ကုန်ကြတော့လည်းတင့်တော်တဲ့ဈေးနှုန်းနဲ့ပေးရမှာပေါ့ဒီမှာကြည့်ရတာကဘာဖြစ်လဲဆိုတော့ funky price ဆိုတဲ့ဒီတောင်တန်းကားထုတ်တဲ့ဈေးနဲ့တက်ကစားသုံးဈေးကအင်မတန်ကွာဟနဲ့40 50 60လောက်ကွာတဲ့ခါကျတော့သဘောကတော့ထုတ်လို့သူလက်သမားတောင်တန်းကားဈေးနှုန်းကအင်မတန်နှိမ့်ပြီးတော့စားသုံးတဲ့ပုံများနေပြဒီကြားထဲမှာဒီ trade ပေါ့လေဖြန့်ချီဆိုတဲ့ခါကျတော့ဒီမှာက supply chain ပေါ့ဖြန့်ချီအပိုင်းမှာဘာလို့ဆိုတော့ချောမှုမှမရှိဘူးပါဗျာဒါပေါ်ကျွန်တော်တို့က trade route ပေါ့ဗျာလေ
ဒီပို့ဆောင်ရေး
ဒီပို့ဆောင်ရေးအဓိကဒီပို့ဆောင်လဲပါတယ်လို့အခြားအရာဆက်သွယ်အခြားအရာလဲပါတယ်ပေါ့ဗျာဒီတမားပြည်နယ်ပြည်မဆိုတော့ဖြန့်ချီမှုတွေဒါလဲပါတယ်ပေါ့ဒါကိုကျွန်တော်တို့ကထုတ်လုပ်သူနဲ့စားသုံးဝင်ကြားထဲမှာကျွန်တော်တို့ကတင့်တင့်မြတ်တဲ့ရအောင်ကျွန်တော်တို့ကဒီ supply chain နေဒါတွေကပြုပြင်ပြောင်းလဲရမှာပဲလမ်းပန်းဆက်သွယ်ကောင်းမှုတို့အဓာအစီတို့မလိုအပ်တော့ဥပဒေတို့ဒါကပြည်တွင်းမှာရှိတာပေါ့လေနောက်တစ်ခုကလဲကျွန်တော်တို့ကပြည်ပနဲ့ဆက်ဆံမဲ့ခါကြတော့လဲပြည်တွင်းကလည်းတိတိတန်ယနေ့ထိတဘာဝအခြေခံမှာထုတ်တဲ့ပစ္စည်းတွေပို့ကုန်ကပို့နေရတဲ့ခါကျတော့ဒါလည်းအတက်ကျရှိတယ်ပေါ့နောက်တစ်ခုကလည်းကျွန်တော်တို့ကဒီကုန်သွယ်ရေးတို့တွေမှာလည်းနိုင်ငံတနိုင်ငံနှစ်နိုင်ငံပေါ့ဘယ်လုံးဝမိကုန်နေတဲ့သဘောဖြစ်တယ်အဲ့တော့ကျွန်တော်ကတိုင်းပြပွင့်လင်းလာတဲ့ခါတော့ကြည်ကြည်ပြတ်ပြတ်ဈေးကွက်ကိုဖြန့်ပြီးတော့အခြားနိုင်ငံတွေနဲ့ကြည်ကြည်ပြတ်ပြတ်ကုလူဆက်ဆံမှုကလည်းအဓိကပြဿနာဖြစ်တော့
ဟုတ်ကဲ့ပါအခုဟိုတမရာကြီးဦးထင်ကျော်ပြောသွားတဲ့မင်ကုန်းနဲ့မှလည်းဒီဈေးကွက်စီးပွားရေးစနစ်ကိုပြည်ပြည်ပြင်အကောင့်ထဲပို့ဖို့ဆိုတာပါပါတယ်ဟုတ
်ကဲ့
နောက်ပြီးတော့ဒီဒေတာတွင်းနိုင်ငံတွေပေါ့နော်ဒီအာဆီယံနိုင်ငံတွေအထူးသဖြင့်အိန္ဒိယနိုင်ငံတွေနဲ့စီးပွားရေးကုသန်းရောင်းဝယ်မှုကလည်းဒီနိုင်ငံတွေအများကြီးအရေးကြီးပါတယ်အဲ့တော့ဒီအိန္ဒိယနိုင်ငံတွေနဲ့ဒီစီးပွားရေးမူဝါဒပေါ့နော်ဆရာဘယ်လိုများစဉ်းစားထားပါလဲရှင်ဆက်ဆံမှုလေ
အဲဆက်ဆံတာတော့ခုကျွန်တော်တို့ဒီပွင့်လင်းမြင်သားမရှိတဲ့ကျွန်တော်တို့လည်းဒီဟာဒီအတိုင်းပဲလေလူတို့ကအများဆုံးမျှော်လင့်ချက်နဲ့ကျွန်တော်ရွေးချယ်လိုက်တဲ့အခါကျတော့ တော်တော်လေးကိုပဲပတ်ဝန်းကျင်နိုင်ငံတွေကဆက်ဆံမှုဟာပုံမပွင့်လာမဲ့သဘောရှိပါတယ်။ဟိုတုန်းကလည်းဆက်ဆံခဲ့ပါတယ်။သို့တော်ဟိုတုန်းကတော့အခြေအနေကအကန့်အသတ်ရှိတယ်။အဲသူတို့ဘက်ကျွန်တော်တို့ဘက်ကလည်းအကန့်အသတ်ရှိတယ်။ဥပမာဆိုရင်ကျွန်တော်တို့ဤပညာအကျွမ်းကျင်မှုငွေရေးကြေးရေးအဲဆိုတော့အကန့်အသတ်ရှိတဲ့အခါကျွန်တော်တို့အနေနဲ့ဒီနိုင်ငံတကာကိုထိုးပေါက်နိုင်မှာကျွန်တော်တို့ပဲအားနည်းချက်ရှိပါတယ်ဗျ။အဲတော့ခုတော့ကျွန်တော်တို့ကပွင့်လင်းလာတဲ့အခါကျတော့နိုင်ငံတကာလည်းဗမာဒီကိုပြည်တွေကိုဝင်လာတာရှိတယ်။အဲကိုကလည်းသူတို့ဝင်လာတာကများနေတာပေါ့ဗျာ။အဲကျွန်တော်တို့ကဒီဝင်ရောက်ထိုးပေါက်ဆိုတာလည်းနိုင်ငံတကာအဖွဲ့အစည်းတွေအခုညော WTO လို့စပြင်သူတို့အဖွဲ့အစည်းတွေနောက်ပြီးကဂျပန်နဲ့ကိုရီးယားလို့ဆိုသူတို့နည်းပညာတွေပေးနေတာရှိပါတယ်။နောက်အိန္ဒိယတို့လည်းဒါဟိုတုန်းနဲ့အစင်လာဆက်ဆံနေကြတော့ဒါကိုကျွန်တော်တို့ကတစ်ဖက်ကလည်းဒါအစိုးရအဖွဲ့အစည်းချင်းဆက်ဆံတစ်ဖက်ကလည်းခုနလုပ်ငန်းရှင်ချင်းချင်းဘုံဘုံဆက်ဆံအောင်ဆိုရင်တော့ဘာပဲဖြစ်ဖြစ်အဲကျွန်တော်တို့တွေကဒီထိုးပေါက်နိုင်မှုတော့အစတင်လုပ်နိုင်မယ်လို့အာကျွန်တော်တို့ကမျှော်လင့်ထားတယ်ပေါ့
ဟုတ်ကဲ့ပါဒီနေဆက်ချင်းဆက်ဆက်နေတဲ့အထူးသဖြင့်အိန္ဒိယနိုင်ငံတွေပေါ့နော်ဒီတရုတ်တို့အိန္ဒိယတို့ဟိုထိုင်းလန်တို့ထိုင်းနိုင်ငံတို့ရှိတာပေါ့အဲသူတို့တွေကနေဖြတ်တန်းစည်းစင်းလာတဲ့ဒီကုန်စည်စည်းစင်းမှုပေါ့လေဒီတော့ trade balance ပေါ့အဲဒီကုန်စည်စည်းစင်းမှုမှာဒီကုန်ပစ္စည်းတွေရဲ့အရေးအသွေးပေါ့ဥပမာတရုတ်ကဝင်တဲ့ပစ္စည်းတွေကကုန်သွယ်ရေးကုန်သွယ်တဲ့ပစ္စည်းတွေကဝင်လာတဲ့ပစ္စည်းတွေကဒီမြန်မာနိုင်ငံသားတွေအတွက်စားသုံးမှုမသင့်မှုဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးကြီးကြပ်ဖို့ပေါ့ပို့ပြီးတော့ဒီတဲ့မကပို့ပြီးအခုလုံနေတဲ့လက်ရှိလုံနေတဲ့ဒီလုံထုံးလုံနည်းတွေနဲ့ပို့ပြီးတော့စီးစနစ်ကြတဲ့စနစ်ကိုဟိုဥစားထူထောင်မှုရှိပါလားရှင
်ဟုတ်ပါတယ်ဗျာဒီနေ့မှကျွန်တော်တို့နှစ်ချက်ပြောစရာရှိတယ်ပေါ့နော်အပမာနိုင်ငံကနိုင်ငံကြီးတွေဂျာထဲမှာလူဝိမြနိုင်ငံကြီးဂျာထဲမှာတစ်ဖက်ကထိုင်းတို့အဲတိုးတက်တဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့တို့ဂျာထဲမှာနေရတော့ကျွန်တော်တို့နိုင်ငံကသူတို့စီမှာဈေးကွက်ရမယ်လို့နိုင်ငံကပြောကြတယ်ဗျတကယ်တကယ်ကြောသူတို့ကကျွန်တော်တို့လာပြီးဈေးကွက်ဖွင့်ထားတော့ဒါကျွန်တော်တို့မှလည်းအတော်လေးကိုစိုးရိမ်ချက်ရှိပါတယ်ဒီမှာစားကုန်းတို့စားသုံးကုန်အများစုဒီနောက်တစ်ခါကျွန်တော်တို့ရင်းနှီးမြှင့်ရင်းနှီးကုန်ပစ္စည်းတွေနောက်တစ်ခါခုနစပယ်ပတ်ဆိုတဲ့ဟလားဂျာကုန်ပစ္စည်းတွေကတော်တော်တော့ကျွန်တော်တို့ကဝင်လာတဲ့ခါကျတော့ကျွန်တော်တို့မှ trade က balancer မမြအောင်ဖြစ်နေတယ်ဗျအဲ့တော့အဲ့လိုဆိုတော့တစ်ခါဒီတချို့ကုန်ပစ္စည်းတွေကအရေးသွေးမြမီတာရှိတယ်အမပြေက dumping ground လို့ဖြစ်တဲ့သဘောဒါတော့ထောက်ပြတဲ့အခါကျတော့ကိုကျွန်တော်တို့ကို ministry မှာဆိုရင်တော့ဝန်ကြီးဌာနကစားသုံးမှုဒီကာကွယ်ရေးဦးစီးဌာနဆိုတာဖွဲ့ထားတာပါတယ်စဖွဲ့ပြီးတော့လုပ်ငန်းတွေစတင်ဆောင်ရွက်နေပါတယ်ဒီမှာလည်းကျွန်တော်တို့ဒီကုမ္ပဏီတွေကလည်းဒီပုဂ္ဂလကုမ္ပဏီကလည်းအချင်းပြိုင်မှုအပြည့်ရအောင်ပေါ့ဗျာအချင်းချင်းပြိုင်ဆိုင်မှုနဲ့လုပ်မှချက်ပြန့်လို့ရမယ်တို့မင်းလက်ဝကြီးဥမှုစင်းနေရှိတဲ့အခါကျကုမ္ပဏီစီဝယ်လက်စုလက်ဝကြီးဥတင်သွင်းပြီးတော့တိုင်းပြည်နဲ့ခုနဆံမပြောသလိုကျမရင်းမငင်းကျတော့အယူသိမမြင်တော့ပစ္စည်းတွေကတော်တော်ဝင်လာတဲ့ခါကျတော့ဒါကိုကျွန်တော်တို့ဘာပဲဖြစ်ဖြစ်ဒါညှိနှိုင်းတိုင်းပြည်ဆွေးနွေးတိုင်းပြည်ပြီးတော့မြို့သားကြီးအမြင်နဲ့ဒါကျွန်တော်တို့ကဒါစီဖို့တော့လိုအပ်တာပေါ့လေကျွန်တော်သဘောကတော့ကျွန်တော်တို့ကဒီလိုနိုင်ငံတော်ကုံသွေးရေးမှာ protection ဆိုတဲ့ကျွန်တော်တို့ကကောက်ကထသဘောမဟုတ်ပါဘူးဒါကျွန်တော်တို့ဒီ encouragement ဆိုတဲ့အားပေးမှုနဲ့ပြည်တွင်းကလုပ်ငန်းချင်တဲ့တို့ညှိနှိုင်းပြီးတော့အဖွဲ့အစည်းတွေတို့တော့ကောက်ွယ်ရမှာပဲခင်ဗျ။ဟု
တ်ကဲ့ပါ။ကျွန်
တော်ယူရလိမ့်မယ်ထမကြီးကြည့်ရတာ
။ဟုတ်ကဲ့ပါ။အဲ့တော့ဒီလိုမျိုးဟိုဒီစားသုံးသူကောက်ွယ်ရေးအသင်းဆိုပြီးတော့ပေါ့နော်ဒီ NGO အဖွဲ့အစည်းတွေဒီအရက်ဖက်လူမှုအဖွဲ့အစည်းတွေလည်းဖွဲ့စည်းထားတာရှိပါတယ်။အဲ့တော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရောဒီဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ဘယ်လိုများစဉ်းစားထားပါလဲရှင
်။အစင်နာစဉ်းစားရှိပါတယ်။ဝန်ကြီးဌာနတို့ session တစ်ခုဌာနခွဲတစ်ခုသူတို့တည်ထောင်ထားပါတယ်။ဒါအခုဒီသူတို့ဟိုဒီ senior officer တို့ခန့်မိပါပြီ။စားသုံးသူကာကွယ်ရေးဦးစီးဌာနပေါ့ကာကွယ်တော်ဆိုတာဒီဟိုဟာတွေမဟုတ်ပါဘူးဘေးရန်တွေဖြစ်မဲ့ပစ္စည်းမျိုးကာကွယ်တဲ့သဘောတွေမဟုတ်ပါဘူးပြည်သူတို့ကဒီကိုပစ္စည်းကိုဘယ်လောက်အဆင်ပြေပြေထုတ်လုပ်သူရောစားသုံးသူရောခုနအန်ဒီရှိမှုမရှိမှုစသဖြင့်ဒါတွေကိုအဲဒီကိုင်းတော်ဆောင်ရမှာပါဒီနေရာမှာတော့ဒီကျွန်တော်တို့လူမှုအဖွဲ့အစည်းတွေအမြဲတမ်းအရေးကြီးပါတယ်ဗမာပြည်လည်းကောင်းတာကလူမှုအဖွဲ့အစည်းတော်တော်များများကဒေသဆိုင်ရာရောဒီပေါ့ပြည်တွင်းမှာပေါ့ပြည်ပလူတော့တော်တော်များများရှိထားတဲ့အခါကျတော့အင်မတန်အားရွယ်ကောင်းပါတယ်။သို့တော်ဒါကျွန်တော်တို့ကအခုစတင်ချိတ်ဆက်မှုရအောင်တော့ကျွန်တော်မကြခင်မှာကျွန်တော်တို့ကဒါစတင်ဆောင်ရွက်မှာပါ
။ဟုတ်ကဲ့ပါ။ဒီနိုင်ငံတကာအတွေ့အကြုံပေါ့နော်ဟိုကိုလည်းကုလသမဂ္ဂမှာလည်းထဲထဲဝင်ဆောင်ရွက်ခဲ့ပြီးရယ်ဆိုတော့ဒီနိုင်ငံရဲ့လူနေမှုဘဝမြင့်တင်ရေးအတွက်ပေါ့နော်ဆရာဘာကိုဦးစားပေးပြီးလုပ်ရင်ကောင်းမယ်လို့စဉ်းစားထားပါလဲရှင်။
အဲ့တော့ကျွန်တော်တို့စီကဆံမဆောတော့ပြောသလိုပေါ့နော်ပြည်သူကဒီနှစ်ပေါင်းများစွာ ဒါနိုင်ငံရေးစကားပြန်ခါစီခံခဲ့ရတဲ့ခါကျတော့လိုအပ်ချက်တွေအများကြီးပါပဲအလိုက်တာမျိုးလည်းဆိုအစင်းဆုံးမြောက်ကျွန်တော်ကအဲ့ရလာတော့ပို့တည်တာပေါ့လေဒါဒီလိုရဲ့ပြည်နယ်ပြည်မပါလဲဒါချင်းတောင်တို့ရခိုင်တို့အရှေ့မြောက်ဒေသတို့ပါလဲဒါဒီအတိကျပါတယ်ပြည်သူ့ရဲ့လိုအပ်ချက်အများကြီးရှိတယ်အလုပ်ကံရရှိရေးအကျမ်းမာရေးပညာရေးသွားရေးလာရေးလုံခြုံရေးအတရားပြေစိုးမိုးရေးအဲခုနတပတ်ကဟိုဒီအရှေ့မြောက်ဘက်ဖြစ်နေတဲ့ငင်းငယ်စသည်အများကြီးလိုအပ်တဲ့ကောင်သူတို့ကတက်လာတဲ့အစိုးရဘက်မှာအင်မတန်မျှော်လင့်ချက်ကြီးမားပါတယ်ကြီးမားတဲ့ခါကျတော့ကျွန်တော်တို့ကဒါကိုချက်ချင်းလည်ငင်းတော့ကျွန်တော်တို့ကဒီအဆင်စင်မဲ့ကျွန်တော်လုပ်ပေးရမှာပေါ့ဒါလည်းကျွန်တော်တို့အတွက်ဘာခေါ်မလဲစိန်ခေါ်မှုပဲပါတစ်ဖက်ကလည်းကျွန်တော်တို့ကကြည့်မယ်ဆိုရင်အစိုးရတက်တက်လာတဲ့ခါကျတော့ကျွန်တော်အစိုးရရဲ့အရေးသွေးဆိုတော့လည်းဒါကလည်းချက်သွင်းစဉ်းစားရတာပေါ့လေနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီအခြေခံဥပဒေက2007အခြေခံဥပဒေကကျွန်တော်ကြိုက်သည်ဖြစ်သည်မကြိုက်သည်ဖြစ်ဒါကလည်းကျွန်တော်တို့အကန့်တတခုဖြစ်နေတယ်ဗျဒီဘောင်လွင်းရဆောင်ရကြမှာပေါ့တဖက်ကလည်းဒီဘာပဲဖြစ်ဖြစ်ကျွန်တော်ဖုံဖြဲနိုင်ငံတွေမှာဒီ public good ဆိုတဲ့ကျန်းမာရေးပညာရေးတွေကအစိုးရဘက်ကပဲအားလုံးတည်ဆောင်ရတဲ့အခါကျတော့ဒီကျွန်တော်တို့ကအစိုးရရဲ့ policy လုပ်ငန်းဆိုင်ရာများဝန်ထမ်းနဲ့ပဲဆောင်ရမှာသတိဝန်ထမ်းနဲ့အရေးသေးမြင်မှုတို့ဟလာဒါဥပဒေနဲ့နာမှုတို့ဘုံလင်းမြင်သာမှုကလည်းဒါကျွန်တော်စိန်ခေါ်မှုပဲဖြစ်ဒါလည်းကျွန်တော်တို့ဒါဝန်ထမ်းနေနဲ့ပူးပေါင်းဆောင်ရမှာတဖက်ကလည်းကျွန်တော်တို့ကဒီ budget ပေါ့ resource ပေါ့ဗျာကျွန်တော်ကြည့်မယ်ဆိုရင်ဒါ number ဆက်သွယ်ရေးတို့မီးတို့လက်စစ်တို့ရေတို့တဖက်တို့တဖက်ကလည်းဒီ institution နဲ့ infrastructure ပေါ့ဗျာဒီကျွန်တော်တို့အစိုးရအဖွဲ့အစည်းဝန်ထမ်းတွေရဲ့စွမ်းရည်ပေါ့ဗျာတဖက်ကလည်းဒါကျွန်တော်တို့ကလူမှုအဖွဲ့အစည်းတွေနဲ့ခုနပြောတဲ့စေနာပြင်ဖွဲ့တွေသူတို့ရဲ့လည်းစွမ်းရည်ရလည်းဒါလည်းကျွန်တော်တို့စိန်ခေါ်မှုပေါ့ပိုကန့်တဲ့ချက်ကကျွန်တော်တို့ကbudget ဝင်လို့ပေါ့အရာရာမှာကျွန်တော်တို့အစိုးရ budget ရပဲလုံနိုင်တယ်ဆိုတဲ့အခါကျတော့ဒီ budget ကလည်းသိတဲ့အတိုင်းပဲလေကျွန်တော်တို့မှာကဟိုလူငွေ budget အများကြီးပြနေတော့ဒီ budget ကိုရောင်းငွေကိုအဲကျွန်တော်တို့ကစူးစမ်းပါနာရောင်းရှာဖို့ကြောသုံးနေရစီစီစေးနဲ့သုံးမယ်နိုင်ငံတကာဒီအဖွဲ့အစည်းများကလည်းကျွန်တော်တို့လာနည်းပညာဖြစ်စေဒါငွေကြီးဖြစ်ထောက်ပံ့မှုလဲဒါကျွန်တော်လည်းများများပို့ရမယ်လို့တော့ဒါနဲ့ပေါင်းဆက်လုပ်မယ်ဆိုရင်တော့တော်တော်ရောအစိုးရအဖွဲ့ဝန်တန်းရောပြည်သူ့ဆောင်ကြီးအဖွဲ့ရောနိုင်ငံတကာရဲ့စေတနာနဲ့ကူညီမလုပ်မယ်ဆိုရင်တော့ဒါကကျွန်တော်တို့အောင်မြင်ပါမလို့လည်းအောင်မြင်ပါပါ
ဟုတ်ကဲ့ပါအခုဒေါ်ဆန်းစုကြည်အမြဲတမ်းပြောတဲ့အဂတိတရားကင်းစင်ရေးပေါ့နော်ဒီစီဝါကုသရောင်းဝယ်ရေးဝန်ကြီးဌာနဆိုတာလေဒီအဂတိတရားလိုက်စားတဲ့နေရာမှာနည်းနည်းလေးနာမည်လေးကြီးခဲ့ပူပါတယ်ဥမာဟိုကပါမဲထုတ်ပေးတဲ့ခေတ္တကဆိုလို့ရှိရင်ဒီခေါင်းအစမိုးမလုံခဲ့လို့ပေါ့လေတော်တော်လေးကိုနာမည်ပြက်ခဲ့တာပါအဲ့တော့ဒီဝန်ကြီးတက်ထက်မှာရောဒီအဂတိလိုက်စားမှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဗ ారి များအကောင့်ထဲဖို့ကိုစဉ်းစားထားပါလေရှင
်ဟုတ်ပါအဲ့ဒါတော့ဒါတရင်းမီဒီယာလည်းအများထောက်ပြပါလေကျွန်တော်လည်းဒါတွေကသိရှိရတာပေါ့လေအဲကျွန်တော်တို့ဥက္ကဋ္ဌလည်းပြောပါတယ်အဂတိတရား၄ပါးမှာဒါကိုရင်ကတောင်းရှိတဲ့ပုံကိုဟာတွေကအစိုးရအဖွဲ့ဝန်ကြီးတွေကကင်းစင်မှုလိုပါတယ်ဒီအဂတိတရားဆိုငွေရေးကြေးရေးတို့အစင်းရောအခဏရမယ်ချမ်းသာမှုကိုလည်းခဏရမယ်ပေါ့
လောကဏ၈ပါးတည်း
လောကဏ၈ပါးကိုလည်းခဏရမယ်ဒါကျွန်တော်တို့ဒါထပ်ပါတော့ဝန်ကြီးဖွဲ့နဲ့ဒါတက်ဒီလိုမျိုးကင်းစင်မယ်ဆိုတော့တစ်ဖက်ကလည်းဟိုတုန်းကခရိုနီတို့အဂတိဆိုတာကသက်ဆိုင်ရာဟိုအုတ်ချေဖွဲ့နဲ့တစ်ဖက်ကကုန်တင်မဲ့ပေါင်းလို့တာဗောဗျအဲကျွန်တော်တို့ဘက်ကအုတ်ချေဖွဲ့ဝန်ကြီးဖွဲ့ကတုံးမအစိုးရဖွဲ့ကဒါကင်းစင်သွားမယ်ဆိုရင်တဝက်တော့ညော့သွားတယ်ဗောဗျအဲကြံတဲ့ဟာကိုလည်းကျွန်တော်တို့ကဥပဒေစိုးမိုးရေးအတွင်းကပွန်လင်းမြင်သာမှုနဲ့အောက်ခြေရာပြည်သူများရဲ့အဲပေါဝင်စောင့်ကြည့်မှုလွတ်တော်လည်းစောင့်ကြည့်မှုဆိုရင်တော့ဒီအဂတိတရားကတော့ဒါကျွန်တော်ဖြစ်နေအတော်ကြီးကိုညော့နေတော့မှာပါညော့နေလို့ကျွန်တော်တို့လုပ်ပါမယ
်ကျေးဇူးအများကြီးတင်ပါတယ်ရှင်ဟ
ုတ်ပါခင်ဗျာကျေးဇူးတင်ပါတယ
်စီးပွားကူးစက်ဝင်ကြီးဒေါက်တာတန်းမြင့်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရဲ့အစီအစဉ်မှာနားဆင်ကြရတာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇွန်လ5ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်ဒီကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့ဇက်တိုက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်အခုအယူဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင်
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့စာပြန်ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။လက်ဆွဲမိအိမ်ဆိုတဲ့သောရရှင်ကမင်္ဂလာညချမ်းမှာ VOE VOA ဝိုင်းတော်သားတွေအားလုံးကျန်းမာရွှင်လန်းကြပါစေတဲ့ဆုမွန်တောင်းလာပါတယ်။ဥကျော်ဇန်သားရဲ့အတန်မကြားရတာကြာသွားပါပြီ။ဥကျော်ဇန်သားကျန်းမာရွှင်လန်းပါစေလို့ပြောလာပါတယ်။ဟုတ်ကဲ့ပါ။အန်ကယ်ဥကျော်ဇန်သားတယောက်ကျန်းမာရွှင်လန်းပါတယ်နော်။သူ့ရဲ့အတန်ကြားရဖို့ဆိုတော့သူဗုဒ္ဓဘုညာတိုင်းမှာတင်ဆက်ပေးနေတဲ့ဒီသတင်းပတ်လဲဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာနားဆင်နိုင်ပါတယ်။အပတ်စဉ်မပြတ်မကွက်တင်ဆက်ပေးနေပါတယ်ရှင်။သောရရှင်ကောင်းမြတ်ကျော်ဆိုပြီးတော့ Facebook ကရေးလာတဲ့ comment တစ်ခုမှာတော့ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကာယစိတ်ထအနှဖျားဒုက္ခနဲ့ကုလွန်ကြွယ်ဝပြည့်စုံကြလျက်မြန်မာနဲ့ကမ္ဘာလူထုတစ်ရက်လုံးအတွက်အကျိုးဖြစ်ထွန်းစေတဲ့သတင်းကောင်းတွေနဲ့ဘုဟုတ္တဒုဝဝေယအစီအစဉ်တွေကိုတနေ့တစ်မျိုးမရိုးရလေအောင်အခုထက်ပိုပြီးတော့ထုတ်လွှင့်တင်ဆက်ပေးနိုင်ပါစေကြောင်းကောင်းမြတ်စွာဆုတောင်းမေတ္တာပို့သအပ်ပါသေးတဲ့ဒိတ်ကိုမင်္ဂလာရှိတဲ့ဆုတောင်းလေးပါရှင်အထူးကျေးဇူးတင်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာအများကြီးဆက်ပြောပြဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုနောက်တိုင်းတလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။ဇွန်လ4ရက်နေ့သတင်းပတ်မှာ Billboard Hot 100 Billboard Hot 100ဖြစ်ဆုံးတေးတရာအစီအမနံပါတ်4ချိန်နေတဲ့တခြင်းကိုဖွင့်ပေးပါမယ်နော်။ American ဆိုတော့ Mike Posner ရဲ့ I Took a Pill in Ibiza တခြင်းကိုဒီနေ့နားဆင်ကြရအောင်ပါ။ဒီတခြင်းက American ပြည်သူစုမှာ2015ဇူလိုင်လမှာထွက်ခဲ့တဲ့တခြင်းဖြစ်ပြီးတော့နိုင်ငံပေါင်း28နိုင်ငံမှာထိတ်ဆုံးရောက်တဲ့နံပါတ်10ရဲ့ဝင်တဲ့တခြင်းဖြစ်ပါတယ်။Belgium, Netherlands, Croatia, Ireland, Norway, UK နဲ့ Israel တို့မှာနံပါတ်1ဖြစ်ပြီးတော့ UK နိုင်ငံမှာဆိုရင်သတင်းလေးပတ်ကြာနံပါတ်1ဖြစ်ခဲ့တဲ့တခြင်းမှာသူကတငယ်ချင်းဖြစ်တဲ့ Avicii နဲ့ Ibiza ဖြောပြေးခီကိုအဖော်လိုက်သွားခဲ့ပြီးတော့သူကမဖြောပြေးရတော့ပရိသတ်ပွဲကင်းနဲ့သွားနေပြီးတော့သူ့ရဲ့ပရိသတ်တယောက်ကသူ့ကိုဆေးကြွေးလိုက်လို့သူအဲ့ဒီမူးယစ်ဆေးကိုတုံးလိုက်မိတယ်သူပြန်ပြီးတော့မှတ်ပြီးတော့သူအသက်10နှစ်လောက်ကြီးသွားတယ်လို့ခံစားရတယ်ဆိုပြီးတော့ဝမ်းနည်းစရာစိတ်ညစ်ညူစရာရေးထားတဲ့သတင်းဖြစ်ပါတယ်။ဒါကို Norway က Sip ဆိုတဲ့အဖွဲ့ကပြန်ပြီးတော့တန်စင်ပြောင်းပြီးတော့ပြန်ထုတ်လိုက်တော့ဂီတအသံမြူးမြူးကြွကြွနဲ့ပျော်ရွှင်စရာတေးသတင်းတစ်ပုဒ်ဖြစ်သွားတာပါ။ဒီသတင်းကိုရေးဆက်တည်ဆိုတဲ့ Mike Posner ကတော့ဒီသတင်းအောင်မြင်မှုဟာတော်တော်ကိုထူးထူးဆန်းဆန်းနဲ့နှပ်ပါပါတယ်လို့ပြောပါတယ်။သူပြောချင်တာကသူကစိတ်ညစ်ညူးစရာရေးထားတဲ့သတင်းကိုတခြားအဖွဲ့ကအမှုပညာဖန်တီးမှုပြောင်းလဲလိုက်ပြီးတော့ပျော်ရွှင်စရာသတင်းတစ်ပုဒ်ဖြစ်နေပြောင်းလဲလိုက်နိုင်တာဟာအမှုပညာရဲ့တကူပါလို့သူကဆိုတာပါ။ Mike Posner တည်ဆိုထားတဲ့ I took a pill in Ibiza ဆိုတဲ့သတင်းကိုနားဆင်ကြည့်ကြရအောင်ပါနော်။ I took a pill in Ibiza to show Avicii I was cool.And when I finally got sober, felt 10 years older, but there was something to do. I'm living out in LA. I drive a sports car just to prove I'm a real big baller, cause I made $1 million and I spend it on girls and shoes. But you don't wanna be high like me, never really know why like me. You don't ever wanna step off that roller coaster and be all alone. And you don't wanna ride the bus like this, never know who to trust like this. You don't wanna be stuck up on that stage singing, stuck up on that stage singing. Oh, I know it's a sad soul, sad soul. Darling, oh, I know it's a sad soul, sad soul.I know.
I'm just a singer who already blew his shot. I get along with old timers cause my name's a reminder of a pop song people forgot. And I can't keep a girl, no, cause as soon as the sun comes up I cut them all loose and work's my excuse. But the truth is I can't open up. And you don't wanna be high like me, never really knowing why like me. You don't ever wanna step off that roller coaster and be all alone. And you don't wanna ride the bus like this, never know who to trust like this. You don't wanna be stuck up on that stage singing, stuck up on that stage singing. Oh, I know sad songs, sad songs, darling.
My boss had been suggesting I took a pill in the disaster at the time on Nasin Gajanaba. A good Dora Sinai, Yimpunzari, go separate up Jobja Bizimari. Johnny appointed a chain Yabim Lu, Dilu Gala Mudre, the Yelan, Dora Sinai, Yimpunzan, who popped up Bizimari, Tisangatama Tolu Biran, and now Johnny, Vilu Biamava, Duga, Solama Dangima, a chain, Siari, Piano, Jinja Biba, Suri Dora Sin, Tausu Laraba.
အရာရီတိုင်းဒေတာကြီးကပညာရေးဝန်ထမ်းများလို့စိုင်းထိုးပြီးတော့တိစားကိုရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်။ကျောင်းတွေဖွင့်နေပါပြီ။အရာရီတိုင်းအခြေခံပညာကျောင်းတွေကမူလာတန်းအလဲတန်းအထက်တန်းပြဆရာဆရာမတွေရဲ့အပြောင်းအရွှေ့ရာထူးထူးကိစ္စတွေအခုထိထွက်မပြေးသေးပါဘူး။အရင်ဆိုကလက်ထက်တွေတော့ငါဩဂုတ်စက်တင်ဘာလတွေလောက်မှာအော်ဒါတွေထွက်ပြီးတတ်ပါတယ်။အဲဒီလိုစတင်နေ့ရက်တော်ဝင်နေပါအချိန် ောက်ထပ်ဆရာတူထပ်ခန့်မပေးနိုင်ရင်ပြောင်းရွှေ့ရတဲ့ဆရာမှလည်းတင်လက်ဆကလေးတွေကိုထားခဲ့ရပြီးတခြားကျောင်းကကလေးကိုပြောင်းတင်ရတဲ့အတွက်ဘာသာရပ်တင်ကြတဲ့နေရာမှာမအောင်မြင်တာကျောင်းကြီးတွေကလည်းဘာသာရပ်ခွဲဝေတာမှာအခက်အခဲဖြစ်တာတွေရှိနိုင်ပါတယ်။ဒါတွေကတိုင်းပညာရေးမှူးရုံးကအချိန်ကိုက်မစီစဉ်လို့ဖြစ်ရတာလို့ထင်ပါတယ်။အခုအစိုးရတဲ့လက်ထက်မှာတော့အရင်ကလိုဝန်ထမ်းတွေဒုက္ခမရောက်စေဖို့ဆောင်ရွက်ပေးစီခြင်းပါတယ်။ဒါကြောင့်ဆရာဆရာမတွေရဲ့အပြောင်းအရွှေ့ရာထူးတိုးတွေကိုဇွန်လကြောင်းမဖွင့်ခင်မေလနောက်ဆုံးပတ်လောက်ကတည်းကထွက်ပြေးစေခြင်းပါတယ်။စာသင်နှစ်တစ်ဝက်မှမထွက်စေခြင်းပါဘူး။အချိန်မီလုပ်ငန်းတွေကိုတေချာမဆောင်ရွက်တာမျိုးကြောင့်အောက်ခြေဝန်ထမ်းတွေနဲ့ကလေးတွေရဲ့ပညာရေးအတားအဆီးမဖြစ်စေဖို့အမှန်တကယ်ပြောင်းလဲပေးဖို့ပညာရေးဝန်ကြီးအားအသိပေးတင်ပြပါတယ်
။ဒါကတော့ဆရာမတွေအပြောင်းအရွှေ့ရာထူးတိုးကိစ္စတွေကိုအချိန်မီထုတ်မပေးတဲ့အတွက်ကြောင့်မလို့ဒီပြောင်းရွှေ့ရတဲ့သူတွေအတွက်ရောနောက်တော့ကျောင်းသားကျောင်းသူတွေအတွက်ပါအတော်ကြီးညှိနှိုင်းရပါတယ်။ Security တော်ရရှင်စာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်။ချစ်မှာပဲဆိုတဲ့တော်ရရှင်ကတော့ဒီစာလေးကိုသမ္မတကြီးနဲ့အတိုင်ပင်ခံနေသိရှိနိုင်ဖို့ကူညီပေးကြပါ Security ပညာရေးဒါကတော့ကျောင်းသားတွေဘက်ကကျောင်းသားမိဘတွေခံစားရတဲ့ဒုက္ခလေးကိုစာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်
။အောင်စင်းထွက်ပြန်တော့မိဘတွေရင်လဲရပြန်ရောဘဲကျူရှင်ဘဲဝိုင်းမှာထားရမှာလဲ။ဩပညာရေးအဲ့ဒီဆရာမစီမမထားရင်သားသမီးအနှိမ်ခံရအောင်မယ်ခစ်တွေကပြောင်းလာတယ်ကျူရှင်တင်တဲ့ပညာရေးကမပြောင်းသေးပါလားအဲ့ဒီလိုသာဖြစ်နေအောင်မယ်ဆိုရင်မရှိစင်းရဲသားတွေရဲ့သားသမီးဘဝပညာရေးအတွက်ရင်လဲမိပါတယ်ကျူရှင်ပပြအောင်တမရနဲ့အတိုင်ပင်ခံပြောင်းလဲနိုင်မှာမလားတမရအတိုင်ပင်ခံဝင်ကြီးအမတ်တို့ရဲ့သားသမီးမြင့်မြင့်တွေပါနာမည်ကြီးကျူရှင်ဝိုင်းကိုအတ်ထားပြီးပြီထင်ပါရဲ့ပညာရေးကိုလုံးဝပြောင်းလဲစေချင်ပါပြီကျူရှင်ဘိုးဝိုင်းဘိုးမတက်နိုင်တဲ့မိဘတွေရဲ့ဘဝကိုစနာပါလုံးဝမသိအောင်နီလန်းပေးပါငွေဒနာပြည့်စုံတဲ့မိဘတွေနဲ့တနေ့လောက်တနေ့စားတဲ့မိဘတွေရဲ့ပွားကိုစာနာစေချင်ပါတယ်အခုဆိုကျူရှင်ဆအပ်ငွေကိုကြိုတင်တောင်းထားကြပါပြီကျူရှင်မတက်ရင်တော့ဇယံငွေဆုံးနဲ့ကျူရှင်ကတွေက6ဒန်း8သိန်း10ဒန်း12သိန်းမရှိစင်းရဲသားတွေဘယ်လိုလုပ်ရမလဲသမရကြီးနဲ့အတိုင်ပင်ခံခင်ဗျာပညာရေးဆရာဆရာမတွေအများစုကျူရှင်သာအသားပေးတင်ကြားနေကြတာသိစေချင်ပါတယ်ကဲတော်မူပါအစိုးရမျိုးစုံတက်ခဲ့ပါတယ်ကျူရှင်တင်ပညာရေးကိုတော့ထိရောက်စွာမကင်တင်ဝင်နိုင်ပါဘူ
းဒီသောရရှင်ချက်မှာပဲဆိုရဲသောရရှင်ကဒီကျူရှင်နေဈေးကြီးလွန်အားကြီးလို့ဒီပတ်ဆံမရှိတဲ့မိဘတွေနောက်ပြီးတော့ចောင်းသားចောင်းသူတွေအတွက်အထုကိုဒုက္ခရောက်ရပါတယ်ဆိုပြီးတော့စာရေးပြီးရင်ဖွင့်လာတာပါသောရရှင်ချက်ခိုင်ဆိုရဲသောရရှင်ကလည်း video ကိုပြောပြစရာလေးတွေပြောပြခြင်းပါတယ်အမေစုတည်အောင်လုပ်ပေးပါဆိုပြီးတော့ဒီကျူရှင်နေကိစ္စနောက်ပြီးတော့ကျမ်းမာရေးစောင့်ရှောက်မှုကိစ္စပြောလာပါတယ်
VOA ကိုပြောပြကြင်ပါတယ်စီးပွားရေးချွတ်တက်နေတဲ့ပြည်သူတွေဟာပညာကိုကောင်းကောင်းမသင်နိုင်ကြပါဘူးဆရာဆရာမတွေဟာသူတို့စီမာကျူရှင်မသင်ရင်ငေါင်ငန်းကျင်ကြပါတယ်ကျူရှင်ကားတွေလည်းတအားတောင်းကြပါတယ်ဖြစ်နိုင်ရင်အပြင်ကျောင်းတွေအပြင်ကျူရှင်တွေကိုပိတ်ပေးဖို့တောင်းဆိုပါတယ်အပြင်ဆေးရုံတွေကိုလည်းပိတ်ပေးဖို့တောင်းဆိုပါတယ်ဆရာဝန်တွေဟာအပြင်ဆေးရုံတွေမှာပဲအချိန်ကုန်နေကြပါတယ်အဲ့ဒါလေးတွေကိုပြုပြင်ပေးပါလို့တောင်းဆိုပါတယ်ပြည်သူတွေအားလုံးအတွက်ပါဗျာ
ที่ตัวเราเช่นพิจารณาตัวเปลี่ยนเสียงในไปไปบูดาวสูจิมาเลยส่วนเปลี่ยนเสียงในไปลูดีจะมาอยู่วันสามมุมมาลงล่างอย่างบรมยาพิมพ์เลยลูจะมาเช่นสามีวันเนาะที่ก็ข่าวเราปกติการจะมาอยู่สามสามมุมวันสามมุมไปในกูเนี่ยเดี๋ยวเราสองปีบุดีกาจ่ายลูกจะมาเทมาเลยใช่ตอนเราเช่นเนี่ยปีจ่ายกูรอดีเดบัตที่มาเนี่ยจะเทมาเลยเนาะยามาเดชตอนเราเช่นเนี่ยด้วยแต่เช่นลิจบอกน้าไปมาทั่วเรื่องปีบุชิบาดีใช่จะมาลูกอยู่ในยามาวันเนี่ยยามีแต่จานเนี่ยเรดิโอซีซันเดซัมบูร์เนี่ยปัตเตอร์ปีรอแต่จานเบลวิวันจีเนี่ยปีรอวิวเอก้ามีด่านที่เลสังขนามาเดี๋ยวจะเช่นเลยและสังปาจีเนี่ยนับเพื่อกู้ด้วยจงนี้อย่างเรียบเรียบด้วยในงานยิ่งเช่นเลยนับเพื่อปีรอกู้วันที่มีอยู่สามเจ็ดยังพูดจาเรียนจริงใจเนาะจะมารู้วิวเอกสายดับบุเพิกขวายเนาะวิวเอ็มยามาวันเลยสังการอวิวเอ็มอเมริกันแต่ยามาวันสีเส้นลงเลยมือปีรอสาระจิตตาแม่เชียงอาเซงอายังเอาสาระจิตสุปีรอเลยสาธิกสายดานในจังหวัดเช่นวิวเอตัวราชินีสาระกูสามยองจูจูนี่มาเลยไปจีมาเลยเนาะมาเลเซียก็แล่นแล่นไปอยู่เดียดังเด็ดเด็ดตัวราศีคิดถ้ากอลแล่นบุญมิวยาวตัวราศีมาอู้ทมยังอ่ะยังหงมิวก็ดาวดาจอเต็งดาวดาจอเวนดาวดาคิมังเวนดาวดาซีซีดาวดามามันเต็งอู้เซนเต็งเนี่ยดอมมิมิโนด้วยไม่ได้ดีเลยสังเดบุปาวารีเดียดังเนี่ยตัวราศีด้วยยอดดีดีเช่นตัวราศีอาลงด้วยปาริเวพผู้เป็นจีเนตเช่นเลยก็รู้สุดที่เนี่ยวันสุขันเต็งที่สุดท้ายเลยเอเดชูมาอังเช็คเข้าไว้สุดที่เช่นแม่พี่ปาริเช่ตัวราชินีอาลูน่าเซนคันซาจิบาวเนาะ
พี่มาจานีเยพี่ยาวนี่นี่เยตะเกเรซะลงมาเรดูเลเลเรชีเยเตกาเมโอเมยามาปองนี่เน
วันสุขันต์ติดสุดท้ายเดี๋ยวชูมาชิคเก็บบัวเอสุดเด็ดที่งูน่าเสียงเกจายาราบาเช่เนี่ยมาในเย็นเนี่ยในเย็นก็ก็ยีตาปีบุลาเร่พี่วิมมาวันตัวราชินีวิบันเจมีซารีเจมพุนซารีเนี่ยเด็ดที่ต้องหน่วยกูตอนนี้เรนี่ยาวันเนี่ยตอนนี้หลานเนี่ยมันเป็นเช่นนี้มาเนี่ยมาพี่ก็ไปจามยาสิสังการในทั่วเรื่องติดเสียเป็นนิบารีเรื่องทั่วไปก็ไปยาสิสิ่งนี้กูเรียกกันในไทยน้ำทั้งหลายเอาส่วนเนาะพี่วิมอินเทอร์เน็ตสามนี่นามาเจมีรอน่าเสียงในมาเร่จะมารู้ว่าเว็บไซต์เลยสักก็ bambis.voanews.com สิบาร์เลยวิวก็เลยสายจะว่าเนาะตอนนี้นี่อารมณ์ชวนนั่งชมยิ่งจะว่าเลย
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါပြည်ခိုင်ဖြိုးဘယ်ပုံစံပြန်တည်ဆောက်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့ရင်ချင်းနိုင်ကကိုကြီးတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့ရက်ပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာတမတော်ကအဆင့်မြင့်အရာရှိတွေနဲ့အရာရှိ400နီးပါးကိုအငိမ့်စားပေးလိုက်တယ်။အဲ့လိုအငိမ့်စားပေးခံလိုက်ရတဲ့အရာရှိတွေပြည်ခိုင်ပြိုးပါတီတွေဝင်ပြီးတာဝန်ယူရမယ်ဆိုတဲ့သတင်းကစိတ်ဝင်စားဖို့ကောင်းပါတယ်။တစ်ချိန်တည်းမှာပဲတာဝန်ကအနားယူသွားပြီးဖြစ်တဲ့သမရဟောင်းသူဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ပြည်ခိုင်ပြိုးပါတီပြန်လည်တည်ဆောက်ရေးဆိုင်ရာကိစ္စတွေလုတ်ကင်နေတာလဲတွေ့ရပါတယ်။သမရဦးသိန်းစိန်ဦးဆောင်ပြီးပြည်ခိုင်ပြိုးပါတီကိုဘယ်လိုတည်ဆောက်မှာပါလဲ။တကယ်ပဲပြည်ခိုင်ပြိုးပါတီဟာလာမယ့်2020ယူကော့ပွဲမှာပြန်ပြီးအနိုင်ရဖို့ရှိနိုင်ပါဦးမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြီးခဲ့တဲ့ရက်ပိုင်းရန်ကုန်မြို့ကိုရောက်လာပြီးပြည်ခိုင်မျိုးပါတီပြန်လည်ဖွဲ့စည်းရေးလုပ်နေတဲ့တမနာဦးသိန်းစိန်ရဲ့ပြောဆိုချက်တွေဟာစိတ်ဝင်စားဖို့ကောင်းပါတယ်။သူပြောတာက2015နိုဝင်ဘာရွေးကောက်ပွဲမှာပြည်ခိုင်မျိုးပါတီရှုံနေခဲ့ရတယ်။အဲ့ဒီလိုရှုံနေခဲ့ရတာနဲ့ပတ်သက်ပြီးပါတီဥက္ကဋ္ဌအနေနဲ့သူ့မှာတာဝန်ရှိတယ်လို့ခန့်စားရတယ်။ဒါကြောင့်သူအနေနဲ့ပြည်ခိုင်ပြိုးပါတီကိုပြန်လည်ဖွဲ့စည်းပြီး2020ရွေးကောက်ပွဲမှာအနိုင်ရအောင်ကြိုးစားခြင်းနဲ့ဒီအတွက်ပါတီကိုပြန်လည်ဖွဲ့စည်းဖို့လိုမယ်။ပါတီကိုအောက်ခြေကနေစပြန်ဖွဲ့စည်းသွားမှာဖြစ်ပြီးပြည်သူလူထုထောက်ခံမှုရတဲ့ပါတီဖြစ်အောင်လုပ်ကိုင်သွားဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ်။တစ်ဆက်တည်းအာဏာရဒေါအောင်ဆန်းစုကြည်ရဲ့ NLD အစိုးရအဖွဲ့နဲ့ပတ်သက်ပြီးတိုင်းပြည်ကောင်းရာကောင်းကျိုးကိစ္စတွေမှာထောက်ခံအားပေးဆောင်ရွက်သွားမယ်ဆိုပြီးလည်းပြောခဲ့ပါတယ်။သမ္မတဟောင်းဦးသိန်းစိန်ရဲ့ပြောဆိုချက်တွေကိုခြုံငုံသုံးသပ်ကြည့်ရင်ဒီမိုကရေစီနိုင်ငံတစ်ခုကပါတီခေါင်းဆောင်တွေပြောပုံဆိုပုံမျိုးဖြစ်ပြီးကြိုဆိုဖို့ကောင်းတဲ့စကားတွေဖြစ်ပါတယ်။ဒီမိုကရေစီနိုင်ငံတွေမှာပါတီတစ်ခုဟာရွေးကောက်ပွဲမှာရှုံးသွားရင်ပါတီခေါင်းဆောင်တွေကတာဝန်ယူတယ်။နောက်လာမယ့်ရွေးကောက်ပွဲတွေမှာအနိုင်ရအောင်ကြိုးစားသွားမယ်ဆိုတာမျိုးဟာပုံမှန်ပြောရိုးပြောစင်ပဲဖြစ်ပါတယ်။ဒီမိုကရေစီနိုင်ငံတွေမှာအဲ့ဒီလိုစကားမျိုးပြောတာမထူးဆန်းပေမဲ့မြန်မာနိုင်ငံလိုအသွင်ကူးပြောင်းရေးကာလလိုရင်တထိတ်ထိတ်စိုးရိမ်ခြင်းကြီးစွာနဲ့သတိထားစောင့်ကြည့်နေရတဲ့နိုင်ငံတစ်ခုအဖို့အကောင်းဘက်ကိုရှုမြင်နိုင်တဲ့စကားမျိုးဖြစ်ပါတယ်။အကြောင်းကတော့စစ်တပ်ကြောထောက်နောက်ခံပြုပြီးအာဏာရလာတဲ့ပါတီတစ်ခုအာဏာလက်လွတ်ဆုံးရှုံးသွားချိန်မှာအပြတ်အမှောင်စကားဆန့်ကျင်စကားတွေမပြောဘဲဒီမိုကရေစီနိုင်ငံတွေကပါတီတွေလိုအရှုံးကိုလက်ခံတဲ့ကောင်းမွန်တဲ့စကားတွေပြောဆိုခဲ့လို့ပဲဖြစ်ပါတယ
်။သမ္မတဦးသိန်းစိန်ရဲ့ပြောပုံဆိုပုံတွေကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးချောချောမွေ့မွေ့ဖြစ်စေမဲ့လမ်းစာကိုတွေ့မြင်နေရပါတယ်။ဒါပေမဲ့နောက်ပိုင်းထွက်လာတဲ့သတင်းတွေမှာတော့တမတော်အရာရှိကြီးငယ်အယောက်400လောက်ပြည်ခိုင်မျိုးပါတီတဲ့ပါဝင်နိုင်ဖို့အငိမ့်စားပေးလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့အခါတိုင်းပြည်အတွက်စိုးရိမ်စရာအခြေအနေပြန်ဖြစ်ပေါ်လာစေပါတယ်။အကြောင်းကတော့တမတော်ဟာငကိုကပြည်ခိုင်မျိုးပါတီကိုအသုံးပြုပြီးနိုင်ငံရေးအာဏာရယူဖို့ကြံရွယ်ခဲ့တယ်ဒါပေမဲ့2015ရွေးကောက်ပွဲမှာဒေါံဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုမဲအပြတ်သတ်နဲ့ရှုံးနေခဲ့ပြီးနောက်နိုင်ငံရေးကနေနောက်ကိုခြေတလှမ်းဆုတ်တော့မလားတွေးထင်စရာဖြစ်လာခဲ့ပါတယ်။ဒါပေမဲ့အခုလိုပြည်ခိုင်ပြိုးပါတီတဲ့တမတော်သားအရာရှိတွေထည့်သွင်းဖို့စီစဉ်တာမှန်ခဲ့ရင်တော့တမတော်ဟာနိုင်ငံရေးအာဏာရယူဖို့မစွန့်လွတ်နိုင်သေးဘူး။ပြည်ခိုင်ပြိုးပါတီကိုအသုံးပြုပြီးနိုင်ငံရေးအာဏာရယူခြင်းစိတ်ရှိနေသေးတယ်ဆိုတာကိုပြသလိုက်လို့ပဲဖြစ်ပါတယ်။တကယ်တော့အရင်ဆက်အနာရှင်တွေဟာတမတော်ကိုအတုံးချပြီးပြည်သူတွေကိုဖိနှိပ်အုပ်ချုပ်ခဲ့တဲ့အပြင်တိုင်းပြည်ကိုပါဆင်းရဲတွေနဲ့ကြားရောက်စေခဲ့သူတွေဖြစ်ပါတယ်။ဒါပေမဲ့လည်းတိုင်းသားပြည်သူအများစုကြီးကတော့တမတော်နဲ့ဆက်အနာရှင်တွေကိုခွဲခြားပြီးမမြင်နိုင်ကြပါဘူး။ဆက်အနာရှင်တွေကိုယုံရှာမုန်းနှီးခဲ့သလိုတမတော်ကိုပါရောရောင်ပြီးမုန်းနှီးခဲ့ကြပါတယ်။ဒီအတွက်လည်းတမတော်ကဆက်ရာရှိတွေနဲ့ဖွဲ့စည်းခဲ့တဲ့ပြည်ခိုင်ပြိုးပါတီကိုမထောက်ခံနိုင်ကြပါဘူး။အဲဒီလိုမုန်းနှီးမှုတွေရှိနေတဲ့ထောက်ခံမှုမပေးနိုင်မှုဆိုတာကိုလေ2015နိုဝင်ဘာရွေးကောက်ပွဲမှာပြက်ပြက်သားသားပြသခဲ့ကြပြီဖြစ်ပါတယ်
။တမရဟောင်းပြည်ခိုင်ပြိုးပါတီဥက္ကဋ္ဌဦးသိန်းစိန်အနေနဲ့နောင်လာမယ့်ရွေးကောက်ပွဲတွေမှာအနိုင်ရလို့တဲ့ဆိုရင်အနိုင်မရနိုင်ရင်တောင်အပြက်အသက်ရှုံးနေတာမျိုးမကြုံလို့တော့ဘူးဆိုရင်ပါတီကိုအများပြည်သူကြိုက်နှစ်သက်တဲ့ပါတီဖြစ်အောင်ထောက်ခံမှုပေးတဲ့ပါတီဖြစ်အောင်မနည်းရုံးကန်စ조사တိဆောက်ရပါလိမ့်မယ်။ဒါတော့မလွယ်ပါဘူး။အရေးဆက်အနာရှင်တွေကမတော်မတရားအခွင့်အရေးအမျိုးမျိုးပေးပြီးဖွဲ့စည်းခဲ့တဲ့ပါတီစစ်ဘိုလ်ချုပ်တွေကပဲခေါင်းဆောင်နေရာရယူထားတဲ့ပါတီလိုအပ်ရင်တက်မတော်အရာရှိတွေကိုထည့်သွင်းတိဆောက်ထားတဲ့ပါတီဖြစ်လို့ပြည်သူတွေထောက်ခံလာဖို့ဆိုတာ အတော့ကိုခက်ခက်ခဲခဲလုပ်ရမယ့်ကိစ္စဖြစ်နေပါတယ်။ဒီကြားတဲ့အခုလိုအချိန်မှာတက်မတော်အရာရှိတွေကိုပါတီတဲ့ဖြစ်သွင်းဖို့လှုပ်တာကတော့ပြည်သူလူထုကြိုက်နှစ်သက်တဲ့ပါတီအဖြစ်ပြန်လည်တည်ဆောက်ရေးအခက်အခဲတွေ့စီမှာဖြစ်ပါတယ်။ပြည်ခိုင်မျိုးပါတီအနေနဲ့တကယ်တကယ်ပြည်သူလူထုထောက်ခံတဲ့ပါတီဖြစ်အောင်တည်ဆောက်မယ်ဆိုရင်တက်မတော်နဲ့ချိတ်ဆက်ထားတာကိုပယ်ဖျက်ဖို့လိုပါတယ်။တက်မတော်ပိုင်းပါတီအဖြစ်အသုံးတော်ခံနေတာကိုရပ်ဆိုင်းဖို့လိုပါတယ်။တက်မတော်ဘက်ကလည်းအငိမ့်စားယူသွားတဲ့တက်မတော်အရာရှိတွေကိုလွတ်လပ်ခွင့်ပေးပြီးသူတို့ဘာသာသူတို့နိုင်ငံရေးပဲလှုပ်လှုပ်စီးပွားရေးပဲလှုပ်လှုပ် NLD တဲ့ပဲဝင်ဝင်ပြည်ခိုင်ဖြိုးတဲ့ပဲဝင်ဝင်သူတို့ယုံကြည်ရာသူတို့ရွေးချယ်လုပ်ကင်ခွင့်ပေးတင်ပါတယ်။ဒါဟာပြည်ခိုင်ဖြိုးပါတီအတွက်ရောတက်မတော်အတွက်ပါအကျိုးရှိစေမယ့်လုပ်ကင်ဆောင်ရွက်နည်းမျိုးဖြစ်ပါတယ
်။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်သမရဟုံးဦးသိန်းစိန်ပြည်ခိုင်ဖြိုးပါတီကိုပြန်ဦးဆောင်မဲ့ကိစ္စယူကော့ပွဲမှာပါတီရှုံးနေခဲ့တာကိုတာဝန်ယူတဲ့ကိစ္စ။နောင်လာမယ့်ယူကော့ပွဲတွေမှာအနိုင်ရအောင်ကြိုးစားမယ်လို့ပြောဆိုတဲ့ကိစ္စတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ကောင်းမွန်တဲ့ပြောဆိုပြမှုမျိုးပဲဖြစ်ပါတယ်။ဒါပေမဲ့ပါတီကိုပြန်လည်တည်ဆောက်ရမှာတမတော်နဲ့ချိတ်ဆက်မထားတော့ပဲတမတော်စစ်ကောင်းဆောင်တွေရဲ့အသုံးတော်ခံပါတီအဖြစ်ကနေရပ်ဆိုင်းပြီးပြည်သူလူထုကြိုက်နှစ်သက်တဲ့ပြည်သူလူထုထောက်ခံတဲ့ဒီမိုကရေစီခေတ်နဲ့လျော်ညီတဲ့ပါတီတစ်ခုဖြစ်အောင်အောက်ခြေကစပြောင်းလဲတည်ဆောက်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။လာမယ့်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်ဘာအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာနားဆင်ပါရှင်။
တော်ရရှိမြတ်ခင်ဗျာအာရှနိုင်ငံတွေကမြန်မာသံမတ်ကြီးတွေနဲ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်တို့မကြာခင်ရပိုင်းအတွက်မှာတွေ့ဆုံပြီးနိုင်ငံသားရေးမူဝါဒတွေကိုဆွေးနွေးဖို့ရှိနေကြပါတယ်မြန်မာရွှေပြောင်းလုံသားတွေတန်းတက်ကြီးနေထိုင်အလုပ်လုပ်ကိုင်နေကြတဲ့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့ကရွှေပြောင်းလုံသားတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်ဖို့မြန်မာတန်ယုံတွေဘက်ကဘယ်လိုအကူအညီတွေများလိုအပ်နေပါသလဲဘာတွေများပြုပြင်ပြောင်းလဲစေလိုပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးကြဖို့အတွက် VOE ရဲ့တယ်လီဖုန်းနံပါတ် 1239-38-555 လေးကိုဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဖုန်းနံပါတ်တွေကိုပေးပို့စေလိုပါတယ်ဆွေးနွေးချက်အသံဖိုင်ဒါမှမဟုတ်စာနဲ့လည်းဝင်ရောက်ဆွေးနွေးလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOE ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါစီရှင်။ဆက်ပြီးတော့ကဘာတလွှာထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။နန်းလောင်နဲ့ကိုငိမ့်ချန်တို့ကတင်ဆက်ထားပါတယ်ရှင်။
အမေရိကန်သမ္မတနဲ့အတူပူပူကက်ကက်တန်ကိုတွဲကားခဲ့တဲ့အာဂျင်တီးနားတန်ကိုကချေတဲ့တဦးဟာအမြင့်ပေ200ကျော်လေထဲမှာကျိုးနဲ့ဆွဲထားတဲ့4000တန်အိမ်နဲ့တန်ကိုကပြခဲ့တဲ့အတွက်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းဝင်သွားပါတယ်။အာဂျင်တီးနားကနာမည်ကြီးကြောက်တိုင်ဘေးနားမှာလုပ်ခဲ့တဲ့ဒီပွဲမှာကချေတဲ့မိုရာဂိုဒီဟာလေထဲကတန်အိမ်ထဲမှာကပြခဲ့တာပါ။သူတို့နှစ်ဦးခစ်ပေါ်အီလက်ထရောနစ်တန်ကိုအကနဲ့ကနေတာကိုဂင်းနစ်မှတ်တမ်းကကိုယ်စားလှယ်ကလည်းအောက်ကနေစောင့်ကြည့်နေခဲ့ပါတယ်ဂိုဒီဟာအိုဘားမားနဲ့အတူပြီးခဲ့တဲ့မတ်လမှာကပြခဲ့တဲ့အတွက်ကမ္ဘာထိပ်တန်းသတင်းအဖြစ်ပါလာခဲ့သလိုအင်တာနက်အွန်လိုင်းမှာလည်းနာမည်ကြီးသွားခဲ့တာပါသူကသမ္မတအိုဘားမားဟာတော်တော်ကတတ်ပါတယ်လို့ချီးကျူးထားပါတယ်အရင်တုန်းကအဲ့ဒီလောက်အမြင့်မှာတန်ကိုကတာမျိုးမရှိပါဘူးဂင်းနစ်မှတ်တမ်းအနေနဲ့အခုမှစုအမျိုးအစားအသစ်တစ်ခုဖန်တီးပြီးအနည်းဆုံးပေ150ကျော်အမြင့်ဖြစ်ရမယ်လို့သတ်မှတ်ခဲ့တာဖြစ်ပါတယ်
မီတာ50အထက်မှာကျိုးတွေနဲ့ချိန်ဆထားတဲ့ဇပွဲမှာစားတဲ့ညစာကတော့အမရစရာဖြစ်နေမှာပါ Dinner in the Sky ကောင်းငင်ညစာလို့နာမည်ပေးထားတဲ့ကုမ္ပဏီဟာသူတို့ရဲ့ဆယ်နှစ်မြောက်နှစ်ပတ်လည်ကိုဇပွဲဆယ်လုံးစားတောက်သူပေါင်း120နဲ့ Belgium နိုင်ငံ Brazil မြို့ကအမြင့်100နမီတာမြင့်တဲ့ Atomium Tower ကြီးမှာချိန်ဆပြီးတော့ညစာစားခဲ့ကြပါတယ်စားတောက်သူတွေအားလုံးနေရာတကြထိုင်တာနဲ့ဇပွဲအားလုံးကို Crane နေနဲ့တပြိုင်တည်းဆွဲတင်လိုက်တာပါအဲ့ဒီနေရာကဆိုရင်ဘရာဇီးလ်မြို့ကအဆောက်အုံတွေအားလုံးကိုကောင်းကောင်းမြင်နိုင်ပါတယ်ဒီပွဲအတွက်လက်မှတ်တွေအားလုံးရောင်းကုန်ခဲ့ပြီးတော့ဝိုင်နဲ့ရှမ်ပိန်ပါဝင်တဲ့အပြင်အမျိုးအစား၅ခုပါတဲ့ညစာအတွက်တစ်ယောက်ကိုဒေါ်လာ300ကျော်လောက်ကြားတင်ပါတယ်အ အစပိုင်းမှာတော့နည်းနည်းကြောက်နေပြီးဝိုင်းအနှဲငယ်တောက်ပြီးတဲ့အခါမှာတော့အလုံးကောင်းပါတယ်လို့ပါဝင်ခဲ့တဲ့ဧည့်သည်သူကပြောပါတယ်။မိုးပေါ်မှာစားတဲ့ညစာအတွေ့အကြုံကိုဘရဇယ်မြို့ကဒေးဗစ်ဂတ်ဆာက2006ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးတော့အခုခါနိုင်ငံပေါင်း56နိုင်ငံမှာစားတောက်နိုင်ပါပြီ။အခုလို10နှစ်ပြည့်အခမ်းအနားကိုဂျွန်လ3ရက်ကနေ5ရက်နေ့ထိကျင်းပမှာဖြစ်ပြီးတော့ဧည့်သည်ပေါင်း 4,500 လောက်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်။
ဒေနိုင်ငံမှာထိုင်ကုန်မီးအိမ်သပွဲစတဲ့ free ball ကပစ္စည်းပုံစံတွေဖြစ်အောင်သစ်ပင်တွေကိုစိုက်နေပါတယ်။ဒါဗီရှိုင်ယာအရက်မှာရှိတဲ့ခြံတစ်ခုကိုကြည့်လိုက်မယ်ဆိုရင်တော့အခြားခြံတွေလိုပါပဲ။ဒါပေမဲ့သေးသေးချာချာကြည့်ရင်တော့အဲ့ဒီတဲကအပင်တွေဟာထူးဆန်းတဲ့ပုံစံတွေဖြစ်နေတာကိုတွေ့ရမှာပါ။ Gavin Monroe ဟာ full grown လုပ်ငန်းကိုစတင်တည်ထောင်သူဖြစ်ပြီးတော့သစ်ပင်ထိုင်ကုန်တွေကိုစိုက်နေသူဖြစ်ပါတယ်။ဒီပစ္စည်းတွေကိုထုတ်လုပ်တာဟာတဘာဝ 3D printer နဲ့ထုတ်တလို့ဖြစ်နေပြီးတော့တလွှာချင်းစီစိုက်ရတလို့ထိုင်ကုန်ကောင်းတလုံးရဖို့အတွက်အနည်းဆုံး6နှစ်လောက်ကြာပါတယ်။ထိုင်ကုန်ခြေောက်တွေထိုင်းစရာနေရာတွေကိုတန်တွေကော်တွေနဲ့အခြားလူလုပ်ပစ္စည်းတွေသုံးစရာမလိုပဲတစ်ဆက်တည်းဖြစ်အောင်ပြုပြင်စိုက်ပျိုးထားတာပါ။2012ခုနှစ်ကမှစလုပ်ခဲ့တဲ့ဒီလုပ်ငန်းမှာအချောသက်ပြီးဆုံးတဲ့လက်ရအနည်းငယ်ပဲရှိပါသေးတယ်။လုပ်ငန်းအပြည့်အဝလဲပတ်နိုင်ပြီးပစ္စည်းတွေစရောင်းနိုင်ပြီးဆိုရင်တော့ပစ္စည်းတစ်ခုကိုပေါင်စတာလင်ထောင်ကျော်ပေးရမှာဖြစ်ပါတယ်။ဝေဖန်သူတွေကတော့အခုလိုတစ်ပင်ထိုင်ကုန်စိုက်တဲ့အကြံဉာဏ်ကအသက်ဆန်းမဟုတ်သလိုအရင်ဗစ်တိုးရီးယားခေတ်မှာတော့သဘာဝကိုပြုပြင်နိုင်တယ်ဆိုတာနဲ့ကြွယ်ဝချမ်းသာမှုကိုပြကျင်တာကြောင့်လုပ်ခဲ့တာမျိုးတွေရှိရလို့ပြောပါတယ်။ Gavin နဲ့သူ့အဖွဲ့ကတော့ပရီဘောကပစ္စည်းတွေစိုက်ပြီးစီးပွားဖြစ်မယ်လို့ယုံကြည်နေပါတယ်ခင်ဗျာ
နန်းလောင်နဲ့ကိုငင်းညံတို့တင်ဆက်ခဲ့တဲ့ထူးခြားစမ်းပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
တောင်ထုပ်ပင်လေပြင်းအတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်နိုင်ငံအနေနဲ့စီးရဲအရာစိန်ခေါ်မှုတွေဆက်လုပ်နေမယ်ဆိုရင်ကိုယ့်ဘာသာအထူးချံဖြစ်အောင်တိုင်းခတ်တယ်လို့ဖြစ်သွားစေနိုင်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးရဲ့စနေနေ့ကပြောဆိုချက်ကိုအကြီးအကဲတရုတ်စစ်တပ်အရာရှိတို့ကဒီကနေ့တနင်္ဂနွေနေ့မှာပယ်ချသွားပါတယ်။အမေရိကန်တရုတ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေတိုးမြင့်ဖို့ရည်ရွယ်တဲ့အဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့ဥတီဆောင်ရွက်နေချိန်မှာတရုတ်နိုင်ငံအနေနဲ့တောင်ထုပ်ပင်လယ်ရဲ့ရေပြင်အစစ်အပိုင်းတချို့ကိုလေကြောင်းကာကွယ်ရေးတပ်မတ်စုအဖြစ်တစ်ဖက်သက်ကြီးညာတာမျိုးမလုပ်ဖို့ကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းလိုက်ပါတယ်။အီရန်နိုင်ငံဟာအစိုးရကနေအကြမ်းဖက်မှုကိုအားပေးတဲ့ကမ္ဘာ့ဦးဆောင်နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာမှာတပ်မတ်ဖော်ပြလိုက်တာကိုအရင်နှစ်တည်းတုန်းကအတိုင်းပဲအီရန်နိုင်ငံကရှုတ်ချလိုက်ပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့အမေရိကန်တို့ရဲ့မဟာမိတ်ဆော်ရီအာရေဗျာနိုင်ငံကသာအကြမ်းဖက်လှုပ်ရှားမှုတွေကိုငွေကြေးထောက်ပံ့နေတဲ့တကယ့်ဦးဆောင်နိုင်ငံဖြစ်တယ်လို့ပြစ်တင်ပြောဆိုသွားပါတယ်။မွတ်စလင်တို့ရဲ့ရမဒန်ဥပုသ်လကဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းဒါမှမဟုတ်တနင်္လာနေ့မှာစတင်မယ်လို့ခန့်မှန်းရပြီးကမ္ဘာတစ်လောကမွတ်စလင်တွေရမဒန်ဥပုသ်လအတွက်ပြင်ဆင်နေကြပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Whitehead ဆွညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးသလို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာမှာလည်းပြန်လည်နားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.